Welcome to the Voice of America in Burmese.
မနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။အိုင်းတို့မီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္တာချန်နဲ့အတူတင်ပြပေးမှာပါ။ကွယ်လွန်သွားပြီဖြစ်တဲ့လက်ဝဲချန်ပီယံမိုဟာမက်အလီနဲ့ပတ်သက်ပြီးစနေနေ့မှာအမေရိကန်သမ္မတကရောကုလသမဂ္ဂအတွင်းမှုချုပ်ကပါဦးဆောင်မြင့်အမှတ်ဖူရဝယ်စကားတွေကိုပြောကြားခဲ့ကြပါတယ်။တောင်ပြုတ်ပင်လယ်ပြင်နဲ့အငင်းပေါ်နေတဲ့ကျွန်းတွေမှာတရုတ်ဘက်ကစီးရဲစိန်ခေါ်မှုဆက်လုပ်နေမယ်ဆိုရင်တရုတ်နိုင်ငံဟာအထူးကြံဖြစ်ဖို့အတွက်ကိုယ်တတိုင်ကိုခတ်တဲ့အဖြစ်မျိုးကျင်းပနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင်
ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ဘယ်အစိုးရပဲတက်တဲ့ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းကိုကန့်ကွက်သွားမယ်လို့စီမံကိန်းစန့်ကျင်သူတွေကပြောပါတယ်
ဒီ energy အစိုးရကလည်းဒီမြို့ဆောင်နဲ့ပတ်သက်ပြီးတော့ဟိုပြက်ပြက်တာတာပြောတဲ့ဟိုတင်းကျုံတို့မကြားဘူးတဲ့ခါကျတော့တင်းတို့လောက်လာတဲ့တနေ့မှာ
ဆန္ဒထုတ်ဖော်ပွဲမှာပူးဆောင်ပါဝင်ခဲ့သူကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌပြောကြားချက်နဲ့အတူအပြည့်စုံထုတ်လွှင့်ပေးပါမယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေထွက်မထွက်နဲ့ဘယ်နိုင်ငံကဗြိတိန်ကိုထွက်စေချင်နေသလဲဆိုတာကိုလည်းသိကြရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာကျော်လက်ဝဲချန်ပီယံဟောင်းမိုဟာမက်အလီရဲ့နာရေးသတင်းလွှာတစ်ပုဒ်နဲ့အတူစနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်တို့ကြီးညာပေးပါမယ်ရှင်။
ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာနာမည်ကြီးလက်ဝဲချန်ပီယံမိုဟာမက်အလီနဲ့ပတ်သက်ပြီးစနေနေ့မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်တို့ကဦးဆောင်ပြီးအမှတ်ရပွဲတွေကိုပြောကြားကြပါတယ်။လက်ဝဲအကြောင်းမော်တူဦးလည်းဖြစ်လူသားချင်းစာနာမှုနဲ့ရက်ဖက်လူခွင့်ရေးလှုပ်ရှားသူတူဦးလည်းဖြစ်တဲ့မိုဟာမက်အလီဟာအသက်84နှစ်ရှိပြီဖြစ်ပြီးတောက်ကြံနေကအသက်ရှူလမ်းကြောင်းဆရာယောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့တာပါ။သမ္မတအိုဘားမားကရင်းရဲတောက်အလီကိုနယ်လ်ဆန်မန်ဒယ်လာတို့မာတင်လူသာကင်းဂျူနီယာတို့နဲ့ခိုင်းနိုင်ပြီးအလီဟာကဘာကိုကင်လှုပ်ခဲ့တယ်လို့သူ့ရဲ့လောက်ရကကဘာကြီးကိုပိုးပြီးကောင်းမွန်လာစေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်1965ခုနှစ်ကဘာ heavyweight champion ဘိုလူပွဲကြိုးဝိုင်းတဲ့မှာပြိုင်ဘက်ဆန်နီလစ်စတန်ကိုအလဲထိုးပြီးချိန်အပေါ်ကမိုးပြီးရက်နေတဲ့မိုဟာမက်အလီရဲ့ဓာတ်ပုံအောက်မှာသူ့ထိုင်းနေတဲ့ပုံကိုပါတင်ခဲ့တာပါ။ Twitter ကနေလည်း champion ကြီးငြိမ်းချမ်းစွာအနားယူနိုင်ပါစေလို့သမ္မတ Obama ကဆုတောင်းပေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘဏ်ကတော့လူသားချင်းစာနာနားလည်ဖို့ရောပြီးခဲ့တဲ့ရာစုနှစ်ရဲ့အကြီးအကျယ်ဆုံးလူသားချင်းစာနာမှုတွေပညာပေးမှုတွေလုပ်ခဲ့သူတဦးရဲ့လောက်ရကြောင်းကုလသမဂ္ဂမှာဘယ်လောက်အကျိုးရခဲ့တယ်ဆိုတာကိုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မိုဟာမက်အလီကို2000ခုနှစ်အတွက်သမ္မတရဲ့အရက်ဖက်ထူးချန်စုချီးမြှင့်ခဲ့သူအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းကြီးကျယ်မြင့်မြတ်တဲ့မင်းကိုနောက်ဆုံးအနေနဲ့နှုတ်ဆက်လိုက်ပါတယ်တငယ်ချင်းလို့ Twitter ကနေရေးသားခဲ့ပါတယ်။ဒါအပြင် Mrs. Clinton နဲ့အတူတွဲပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့ Democratic Party ရဲ့သမ္မတလောင်းဖို့အတွက်ရှင်ပြိုင်နေတဲ့ Mrs. Clinton ဟာအလီရဲ့တူနှိုင်းမရတဲ့လျင်မြန်ဖြက်လက်မှုကိုအမိလိုက်ဖို့ကြိုးစားနေတယ်လို့1960 Olympic ရွှေတံဆိပ်ဆုခူးခဲ့ခြင်းကဆက်ပြီးသူ့လိုလူနောက်ထပ်တဲ့ပေါ်မလာနိုင်ဘူးဆိုတာကိုတစ်ကမ္ဘာလုံးကသိခဲ့တယ်လို့ဖော်ပြထားပါတယ်Republican Party ရဲ့သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်နေတဲ့ Donald Trump ကလည်း Twitter ကနေမိုဟာမက်အလီကိုဂုဏ်ပြုခဲ့ပြီးတကယ်ကြီးကျယ်မြင့်မြတ်တဲ့ Champion တယောက်ဖြစ်တဲ့အလီကိုအားလုံးကအောက်မေ့တရိယာအနေမှာဖြစ်ကြောင်းရေးသားခဲ့ပါတယ်
အုံနောက်နဲ့အာယုန်ကျောဆိုင်ရာယောဂတစ်မျိုးဖြစ်တဲ့ပါကစ္စတန်ယောဂကိုနှစ်ပေါင်းများစွာခန်းစားခဲ့ရပြီးတဲ့နောက်တောက်ကြနေညကအသက်84နှစ်အရွယ်မှာကွယ်လွန်သွားတဲ့ကမ္ဘာလက်ဝဲချန်ပီယံမိုဟာမက်အလီရဲ့ဇာပနာအခမ်းအနားမှာဝမ်းနည်းစကားပြောကြားကြမယ်ထင်ရှားတဲ့ပုံကိုယ်ရည်တဲ့အမေရိကန်သမ္မတဟောင်းဘီကလင်တန်နဲ့တူပါဝင်ဖြစ်ပါတယ်အကောင်းဆုံးချန်ပီယံတဦးအဖြစ်ပရိသတ်တွေကလေးစားမျက်နှိုးကြတဲ့မိုဟာမက်အလီရဲ့ဇာပနာအခမ်းအနားကိုတော့သူ့မွေးရမည်ဖြစ်တဲ့ကန်တကီပြည်နယ်လူးဝစ်ဘေးမြို့မှာလာမယ့်တောက်ကြနေ့ကျရင်ကျင်းပသွားမှာဖြစ်တယ်လို့မနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမိုဟာမက်အလီရဲ့ကိုယ်စားလှယ်တွေကကြေညာခဲ့ပါတယ်။ဝမ်နက်စ်ကပြောကြားကြမဲ့သူတွေထဲမှာတော့လူရှင်တော်ဘီလီခရစ်စတန်နဲ့သတင်းတောက်ဘရန့်ဂမ်ဘယ်စ်တို့လည်းပါဝင်တယ်လို့သမ္မတဟောင်းဘေးကလင်တန်လည်းပါဝင်มาဖြစ်ပါတယ်။အလီဟာကမ္ဘာနိုင်ငံသားတစ်ယောက်ဖြစ်ခဲ့ပြီးတော့လူဒန်းစားအလွာအားလုံးကိုလည်းပါဝင်တက်ရောက်စေခြင်းနဲ့ဆန္ဒရှိတယ်လို့မိုဟာမက်အလီရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မိုဟာမက်အလီဟာကမ္ဘာ heavyweight champion ဆုကို3ချိန်ရရှိခဲ့ပြီးတော့စုစုပေါင်း62ပွဲထိုးသတ်ခဲ့ရမှာ56ပွဲအနိုင်ရခဲ့ပြီး1981ခုနှစ်မှာလက်ဝဲထိုးတာကနေအနားယူခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့ဇနီးနဲ့သားသမီး6ယောက်ကျန်ရခဲ့ပါတယ်။
ဆီးရီးယားစစ်တပ်ဟာဆီးရီးယားနဲ့အိမ်နီးချင်းအီရန်နိုင်ငံမှာတိုက်ခိုက်နေတဲ့ IS စစ်သွေးကြွတွေတိမ့်ပိုက်ထားတဲ့ဆီးရီးယားမြောက်ပိုင်းကရက်ကာခိုင်အစွန်ဖျားဒေသကိုရောက်နေပြီဖြစ်ပါတယ်။ဒီဒေသကို IS တွေကသူတို့ရဲ့ကာလီဖိတ်နိုင်ငံမြို့တော်ဖြစ်ကြေညာထားတာပါ။ဆီးရီးယားတပ်တွေဟာရုရှားရဲ့လေကြောင်းကူကိုရယူပြီးရက်ကာခိုင်အုပ်ချုပ်ရေးနယ်နိမိတ်နားကိုတောရောက်နိုင်ပြီလို့ဗြိတိန်ချစ်ဆိုင်ဆီးရီးယားလူခွင့်ဆောင်ကြည့်ဖွဲ့ကပြောပါတယ်။၃ရက်ကြာတိုက်ပွဲတွေအတွင်း IS စစ်သွေးကြွ26ဦးထဲမှာတေဆုံးသွားပြီးဆီးရီးယားတပ်နဲ့မဟာမိတ်တပ်တွေဘက်က9ဦးတေဆုံးခဲ့တယ်လို့ပြောပါတယ်။ဆီးရီးယားတပ်တွေဟာဘုတ်ဘူးနေမှာအဲ့ဒီဒေသကိုစတင်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်တပ်တွေကလည်းရက်ကရဲ့အနောက်မြောက်ဖက်ကီလို100ကျော်အကွာလောက်က IS တွေအခိုင်အမာခြေကုပ်ယူထားတဲ့ Manbij ဒေသကိုတိုက်ခိုက်ပေးခဲ့တာဖြစ်ပါတယ်
ကလေးတွေကိုနိုင်ကျင့်ဆော့ကားတယ်လို့ဆွဆွဲခံရတဲ့ဖုံတော်ကြီးတွေနဲ့ပတ်သက်လို့ကင်တွေဖြစ်ရှင်းတဲ့နေရာမှာရိုမန်ကက်သလစ်ဂိုင်းအုပ်ဖုံတော်ကြီးတွေအနေနဲ့ပေါပေါဆဆလှုပ်ဆောင်တာမျိုးတွေ့ရှိခဲ့မယ်ဆိုရင်တာဝန်ကနေဖယ်ရှားဖို့ပုပ်ယဟန်မင်းကြီးဖရန်စစ်ကအမိန့်ထုတ်ပြန်လိုက်ပါတယ်။စနစ်နေ့ကဗာတီကန်နန်းတော်ကထုတ်ပြန်ခဲ့တဲ့ဥပဒေသစ်ဟာဆိုရင်ကလေးတွေကိုဆော့ကားတဲ့ဖုံတော်ကြီးတွေကိုအရေးယူဖို့အသင်းတော်ရဲ့ပြက်ကွက်မှုပေါ်ရှုံချကြတဲ့အမေရိကန်ပြည်ထောင်စုကကက်သလစ်အရေးလှုပ်ရှားသူတွေရဲ့နှစ်ရှည်လများတောင်းဆိုမှုကိုတုံ့ပြန်ဆောင်ရွက်ခဲ့ပုံရပါတယ်။ပုံရမ်းမင်းရဲ့အမိန့်မှာတော့ဂိုင်းအုပ်ဘုန်းတော်ကြီးတွေအနေနဲ့ကလေးတွေကိုသူတို့ကိုယ်တိုင်အနိုင်ကျင့်တယ်လို့အဆွတ်ဆွဲမခံရရင်တော့တခြားစော်ကားတဲ့ဘုန်းတော်ကြီးတွေရဲ့အန္တရာယ်ကနေအကာအကွယ်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တာဝန်ကနေဖယ်ရှားခံရတဲ့အထိရေးယူခံရမယ်လို့ရှင်းရှင်းလင်းလင်းထုတ်ပြန်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တခြားနေရာတွေကလိမ်ပိုင်းဆိုင်ရာစော်ကားခံရသူတွေကတော့အနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်နေတဲ့ဖုံးတော်ကြီးတွေကိုနေရာပြောင်းရွှေ့ပြီးအဖြစ်မှန်ကိုဖုံးကွယ်တာတွေရဲတပ်ဖွဲ့ကိုတိုင်ကြားတာမျိုးမလုပ်ခဲ့တာတွေရှိတယ်လို့အချိန်တော်ကြာကလေးကစော်ကားတက်ပြောဆိုနေကြတာဖြစ်ပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1500တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်တရုတ်ပင်လယ်ပြင်ကအငင်းပွားနေတဲ့ကျွန်းတွေထဲမှာတရုတ်ဘက်ကစီးရီးယားစိန်ခေါ်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုရင်တရုတ်နိုင်ငံဟာအထူးကြံဖြစ်ဖို့အတွက်ကိုယ်တိုင်ကိုခတ်နေတာမျိုးနဲ့ကျုံရနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး H. Carter ကစနေနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီး Carter ကစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La ဆွေးနွေးပွဲကိုတက်ရောက်လာကြတဲ့အာရှဒေသရင်းကာကွယ်ရေးဝန်ကြီးတွေ၊လုံခြုံရေးဆိုင်ရာလေ့လာသုံးသပ်သူတွေနဲ့ပညာရှင်တွေကိုပြောကြားလိုက်တာဖြစ်ပြီးမဟာဗျူဟာကျတဲ့ရေချောင်းနဲ့တခြားနေရာတွေမှာတရုတ်ရဲ့လုပ်ရက်တွေကစိုးရိမ်မှုတွေကြီးထွားလာစေတယ်လို့ဆိုပါတယ်။အထူးသဖြင့်ဖိလစ်ပိုင်နိုင်ငံကလည်းပိုင်ဆိုင်တယ်လို့ပြောနေတဲ့ Scarborough Shoal လို့နေရာမျိုးမှာတရုတ်တို့တူးဖောင်မှုတွေဝင်ရောက်လုဆောင်မလားဆိုတာစိတ်ပူရတယ်လို့ဆိုပါတယ်။ဒီလုပ်ရက်မျိုးဟာရန်စတယ်လို့ဖြစ်နေပြီးမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။တရုတ်တို့ဘက်ကလှုပ်ရှားမှုတွေလုပ်လာမယ်ဆိုရင်အမေရိကန်နဲ့တခြားနိုင်ငံတွေကလည်းချက်ချင်းတုံ့ပြန်ဆောင်ရွက်မှာဖြစ်ကြောင်းစနေနှောင်းမဲသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောကြားပါတယ်။ဒေသရင်းနိုင်ငံအလုံးကလည်းပေါဝင်လာမှာဖြစ်ပြီးတရုတ်တို့ရဲ့လုပ်ရက်ဟာအချိန်နဲ့အမျှသူတို့ရဲ့ပူပန်မှုကိုကြီးထွားလာစေတဲ့လုပ်ရက်ဖြစ်ကြောင်းပြသလာကြလိမ့်မယ်လို့ဆိုပါတယ်။ဒေသရင်းနိုင်ငံတွေဟာသူတို့ရဲ့ရေချောင်းလုံခြုံရေးကိုသူတို့အချင်းချင်းပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့သူတို့ရဲ့ပူပန်မှုဟာအမေရိကန်ပြည်ထောင်စုစီကိုရောက်လာမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။
တောင်တရုတ်ပင်လယ်မှာသူတို့ပိုင်နေဆိုပြီးတရုတ်ကပြောဆိုနေမှုအပေါ်ဖိလစ်ပိုင်နိုင်ငံရဲ့တိုင်နှက်မှုအရနိုင်ငံတကာဂျာဝင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအတိအမှတ်ပြုလက်ခံမှာမဟုတ်တဲ့အကြောင်းစနေနေ့ကပဲတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီမှုဟာကုလသမဂ္ဂခုံတမာတိအဖွဲ့ကစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့နိုင်ငံခြားရေးရာယုံညွှန်ကြားရေးမှူးရေဒတ်ဗိုလ်ချုပ်ကြီးကူအန်ယိုဖီကပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ပင်လယ်ရေကြောင်းဆိုင်ရာဥပဒေအရကုလသမဂ္ဂမှာဖိလစ်ပိုင်နိုင်ငံမှာအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပြီးတော့တောင်တရုတ်ပင်လယ်ဟာသူတို့ပိုင်နဲ့ဖြစ်တယ်လို့တရုတ်ရဲ့ပြောဆိုမှုကိုမေးခွန်းထုတ်နေတာဖြစ်ပါတယ်။ဂျာဝင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့တစ်ခုကနေမကြခင်မှာဒီအမှုကိုကင်တွယ်မယ်လို့မျှော်လင့်ရပါတယ်။မနစ်ကကင်တွယ်ခဲ့တဲ့အမြဲတမ်းဂျာဝင်ညှိနှိုင်းဆောင်ရွက်ရေးတရားရုံးကတော့တရုတ်နိုင်ငံကကန့်ကွက်နေပေမဲ့လည်းဒီအမှုကိုကင်တွယ်စီရင်ခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်သမ္မတအာရှဖ်ဂန်နီနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နှုတ်ဟာစနေနေ့ကအာဖဂန်နစ္စတန်အနောက်ပိုင်းကရေကာတာဖွံ့ဖွဲကိုတက်ရောက်ခဲ့ကြပါတယ်။ဒီရေကာတာဒေါ်လာတန်ပေါင်းများစွာအကုန်ကြပ်ခံဆောက်လုပ်ထားတာဖြစ်ပြီးစစ်တမ်းခံနေရတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ရေသွေးတူးမြောင်းနေတဲ့အတူပြက်စစ်တမ်းအားကိုပါဖြန့်ဝေပေးနိုင်မှာဖြစ်ပါတယ်။အာဖဂန်အိန္ဒိယနှစ်နိုင်ငံချစ်ကြည်ရေးရေကာတာဟာဟီရာခိုင်ထဲမှာရှိပြီးအီရန်နဲ့နယ်စပ်ချင်းကပ်နေတဲ့နေရာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဒေါ်လာတန်300အကုန်ကြပ်ခံဆောက်လုပ်ပေးထားတာဖြစ်ပြီးဆောက်လုပ်ဖို့အတွက်10နှစ်လောက်အချိန်ယူခဲ့ရတာပါ။
စင်ကျင်နှောင်တရားရှိကြဖို့လှုံ့ဆော်တဲ့လှုပ်ရှားမှုတစ်ခုအဖြစ်ဖျားမဲ့ဝါရီတွေလူသားဝါရီတွေနဲ့လွတ်လပ်စွာတွေးခေါ်ယုံကြည်သူပေါင်းထောင်ပေါင်းချီပြီးဝါရှင်တန်ဒီစီမြို့တော်ကသမရဟောင်းလင်ကွန်အထိမ့်မှအနီးမှာစနေနေ့ကစုဝေးခဲ့ကြပါတယ် The Reason Rally 2016လို့အမည်ပေးထားတဲ့လှုပ်ရှားမှုကိုတော့လာမယ့်နိုဝင်ဘာလမှာကျင်းပမယ်အမေရိကန်သမရရွေးကောက်ပွဲမှာဘာသာရေးကိုမကိုးကွယ်ကြသူတွေရဲ့ဆန္ဒမဲတွေဟာလည်းတန်ဖိုးရှိတယ်ဆိုတာကိုဥပဒေပြုအမတ်တွေသဘောပေါက်အောင်ရည်ရွယ်ပြီးတော့ကျင်းပခဲ့တာလို့စီစဉ်သူတွေကပြောပါတယ်။တနေ့ကုန်ကျင်းပမယ်အခမ်းအနားကိုတော့လူပေါင်း 3,000 လောက်တက်ရောက်လိမ့်မယ်လို့စီစဉ်သူတွေကမျှော်လင့်ထားကြပြီးတော့ဒီအခမ်းအနားမှာနာမည်ကျော်လူပုဂ္ဂိုလ်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။သိပ္ပံပညာရှင်ကာရိုလင်းပေါ်ကူကတော့တိုင်းပြည်အုပ်ချုပ်တဲ့အစိုးရအနေနဲ့ပြဿနာကိုဆူတောင်းပြီးတော့ဖြေရှင်းလို့မရနိုင်ပဲစဉ်းစားဆင်ခြင်ပြီးဖြေရှင်းရမှာဖြစ်တဲ့ကြောင့်ပြည်သက်တွေကိုပြောဆိုခဲ့ပါတယ်
2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့မန္တန္တာချန်တို့ကြီးညာပေးခဲ့တာပါအခုသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဘယ်ဆိုရလက်ထက်မှာပဲဖြစ်ဖြစ်ကချင်ပြည်နယ်မြစ်ဆုံစီမံကိန်းပြန်ဆမဲ့ရေးကိုပြည်သူလူထုတရလုံးကဘယ်နည်းနဲ့မှလက်ခံမှာမဟုတ်ပဲတခဲနဲ့စန့်ကျင်ကန့်ကွက်သွားကြမှာဖြစ်တယ်လို့မြစ်ဆုံစီမံကိန်းစန့်ကျင်ရေးလှုပ်ရှားသူတွေကပြောပါတယ်မြစ်ကြီးနားမြို့ကိုရောက်နေတဲ့တရုတ်တပ်အမတ်ကိုကချင်ပြည်သူလူထုနဲ့မြစ်ဆုံအရေးလှုပ်ရှားသူတွေမြစ်ဆုံစီမံကိန်းအလိုမရှိကြောင်းဆိုင်းဘုတ်တွေကြေးကြော်တန်တွေနဲ့ဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတာပါဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပါမယ်ရှင
်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးကိုဒေသခံပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကမြစ်ဆုံစီမံကိန်းပြန်မဆဖို့မြစ်ဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်ကြောင်းတပ်အမတ်ကြီးတဲခိုရဟိုတယ်ရှိမှစုဝေးဆန္ဒပြခဲ့ကြပါတယ
်မြစ်ဆုံစီမံကိန်းချက်သိမ်းရေး
ဒေါ်ရီ
သူလူတို့ရဲ့အကျိုးစီးပွားကိုထိခိုက်ပြီးတဘာဝပတ်ဝန်းကျင်ကိုပျက်စီးစေမဲ့ဒီမြစ်ဆုံစီမံကိန်းအပိတိုင်ရက်ဆိုင်ပေးဖို့ NND အစိုးရကိုရောကချင်ပြည်နယ်အစိုးရကိုပါအလေးနက်တောင်းဆိုတယ်လို့ဒီကနေ့ဆန္ဒထုတ်ဖော်ပွဲမှာဦးဆောင်ပါဝင်ခဲ့သူကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌဦးလမောင်လထောင်ကပြောပါတယ
်ဒီ NND အစိုးရကလည်းဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့ဟိုပြက်ပြက်တာတာပြောတဲ့ဟိုသတင်းတွေမကြားဘူးတဲ့ခါကျတော့ဒီလိုလောက်လာတဲ့ဒီနေ့မှာဟာဘာမှမတူတဲ့အကြောင်းဒါကိုကန့်ကွက်တဲ့အကြောင်းကိုပြက်ပြက်
ကချင်ပြည်နယ်မြစ်ဆုံမှာတည်ဆောင်မဲ့မြစ်ဆုံရေကာတာစီမံကိန်းကိုတတိုင်းမြေလုံးအတိုင်းဒါနဲ့ဆန္ဒထုတ်ဖော်မှုတွေစန့်ကျင်ကန့်ကွက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့တမရဟောင်းဦးစိမ့်စိန်အစိုးရလက်ထက်တုန်းကတော့ခေတ္တရက်ဆိုင်ခဲ့ပြီးအခုအစိုးရအသစ်လက်ထက်မှာပြန်လည်စတင်လာမလားဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်လာနေတာကြောင့်မြစ်ဆုံစီမံကိန်းပြန်လည်စတင်မှာကိုမလိုလားကြောင်းဘယ်အစိုးရပဲတက်တဲ့ကချင်ပြည်သူလူထုအနေနဲ့စန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းမြစ်ဆုံအရေးလှုပ်ရှားသူတွေကပြောပါတယ်မြစ်ဆုံစန့်ကျင်ရေးဒီဇိုင်းမှတ်မှတ်ဆောင်ရွက်နေသူကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ရဲ့အထွေထွေအတွေ့အမှုကိုစားကြီးကလည်းခုလိုပြောပါတယ
်ဒီလိုမျိုးပြည်သူလူထုအတွက်အကျိုးမရှိတဲ့ဒီမှာဒီလိုကိုစစ်ကြေးပြဿနာဖြစ်တဲ့အခါဒီပြည်သူလူထုအတွက်ပုံစံခံခဲ့ရမယ်မလို့တင်လို့ပေါ့ဒါကိုအားလုံးကပြည်ပိုင်ရက်တင်တယ်ရခိုင်သားရပါဘူးနော
်မြစ်ဆုံစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တယ်လို့မြစ်ဆုံစီမံကိန်းတည်ဆောက်မှုကြောင့်ဒေသခံပြည်သူလူထုရဲ့မီယိုဖလားစိုက်ပျိုးရေးလယ်ယာဥယျာဉ်ချမ်းမြေလုပ်ငန်းတွေပျက်စီးဆုံးရှုံးရတာဒေသခံတွေအခြေချနေထိုင်တဲ့ကြေးရွာတွေရွှေ့ပြောင်းပေးရတာတဘာဝရေအေးမြစ်တွေပျက်စီးဆုံးရှုံးပြီးတဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်လာရနိုင်တာတွေဟာကချင်ပြည်နယ်တွင်းကကချင်လူထုတစ်ခုတည်းအတွက်ဒါမကမြန်မာတနိုင်ငံလုံးနဲ့သက်ဆိုင်နေတဲ့အေယာဝတီမြစ်မပျက်စီးစေရေးဒီစီမံကိန်းကိုပြန်ဆဖို့မလိုလားဘူးလို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးလှုပ်ရှားသူတွေဘက်ကလည်းပြောပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတရုတ်တပ်အမတ်ကကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံနေဆိုတဲ့သတင်းကြားရရချင်းမှာပဲကချင်ဒေသခံတွေဟာလူမှုကွန်ရက်တွေတယ်လီဖုန်းတွေကနေတဆင့်ဆက်သွယ်လူစုပြီးပြည်သူတရလုံးနဲ့သက်ဆိုင်တဲ့မြစ်ဆုံစီမံကိန်းပြန်မစတင်ရေးအရေးပေါ်ဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်လို့သက်ဆိုင်ရာကိုကြိုတင်ခွင့်ပြုချက်တောင်းခံဖို့အချိန်မရခဲ့ဘူးလို့မြစ်ဆုံအရေးဆန့်ကျင်လှုပ်ရှားသူတွေကပြောပါတယ
်ဒီလိုမျိုးနာပမ်းသိခေါ်ခေလာဒီကဘာကြီးနဲ့ကျွန်တော်ရဲ့ပါတီကဒီအစောကပြကြပြီးနဲ့ဆိုပြီးပေါ်စီးရဲကရှစ်နိုင်ရဲ့ကောင်းနိုင်မှာသူတို့ဆိုတဲ့စီးရဲကိုကျွန်တော်တို့တတိယရှိတယ်အဲ့ဒီအတွက်ကြောင့်အဲ့ဒီအခြေအနေအဲ့ဒီနေရာကိုချင်းခိုက်မှကျွန်တော်တို့ကဒီမက်ချိုတို့ဘက်မှာပေါ်ထားဆောင်တာကိုဖို့ချင်းဖြစ်တယ်ဒီလက်နဲ့နော
်မြစ်ဆုံစီမံကိန်းစန့်ကျင်ကန့်ကွက်သူတွေလူစုလူဝေးနဲ့ရောက်လာတာကြောင့်ဒေသခံအာဏာပိုင်တွေနဲ့ရဲလုံခြုံရေးတွေဘက်ကတရုတ်တပ်အမတ်တဲခိုးတဲ့ဟိုတယ်ရှိမှာလုံခြုံရေးတင်းကျပ်စွာ ချထားခဲ့ပေမဲ့လို့ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားပဋိပက္ခမဖြစ်ခဲ့ပေဆန္ဒထုတ်ဖော်မှုကငြိမ်းချမ်းစွာပြီးဆုံးသွားခဲ့ပါတယ်။ကချင်ပြည်နယ်အေယာဝတီမြစ်အထက်မေခနဲ့မလိခမြစ်ပေါ်မှာရေကာတာ9ခုတည်ဆောက်ဖို့အတွက်2006ခုနှစ်တုန်းကစစ်အစိုးရနဲ့ China Power Investment Corporation တို့အကျိုးတူပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာချုပ်လွှာရေးထိုးခဲ့ကြတာပါ။ဒီစီမံကိန်းကိုဦးသိန်းစိန်အစိုးရလက်ထက်တုန်းကခေတ္တရက်ဆိုင်ခဲ့ပေမဲ့လို့လုံးဝယက်တိပြက်ရက်ဆိုင်မှုကိုမြစ်စုံအရေးစန့်ကျင်သူတွေကလိုလားနေကြတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ဘက်ကိုအလှည့်ပေးပါမယ်။ဗြိတိန်နိုင်ငံဟာဥရောပသမဂ္ဂကထွက်မယ်မထွက်ဘူးဆိုတာဂျွန်လ23ရက်နေ့မှာစန္ဒခံယူပွဲလုပ်ပြီးဆုံးဖြတ်ဖို့စီစဉ်နေပါတယ်။ဥရောပနိုင်ငံအများစုကဒီလိုထွက်ခွာသွားမှာကိုမလိုလားပေမဲ့ထွက်ခွာစီစဉ်တဲ့ဥရောပနိုင်ငံတစ်ခုကတော့ရုရှားပဲဖြစ်ပါတယ်။ဒါဟာရုရှားအင်အားကြီးထွားလာတာကိုထိန်းချုပ်လို့တဲ့ဥရောပအင်အားပြော့ညံ့သွားစေလိမ့်မယ်လို့ရုရှားအစိုးရကမျှော်လင့်တာကြောင့်ဖြစ်နိုင်တဲ့အကြောင်းနိုင်ငံရေးအကြက်ခတ်တွေကဆိုပါတယ်။ VOA သတင်းတောက်ဒန်နီယယ်ရှရက်ဖ်ကမော်စကိုကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပါမယ်ရှင်။
ဗြိတိန်နိုင်ငံကဘီယာပပ်စ်တွေမှာဥရောပသမဂ္ဂကဗြိတိန်နိုင်ငံထွက်သင့်မထွက်သင့်အခြေအတင်ပြောဆိုနေကြခြင်းရုရှားနိုင်ငံပပ်စ်တွေမှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကခွဲထွက်ဖို့လိုလားနေကြပါတယ်မာရီနာကပ်ပိုဘာဟာရေဒီယိုအသံလွှင့်သမားတူဖြစ်ပါတယ
် I think England is such a distinctive country that they really don't need the European Union
because England နိုင်ငံဟာသူများနဲ့မတူပါဘူးဥရောပသမဂ္ဂကိုသူတို့မလိုပါဘူးသမဂ္ဂနဲ့လည်းသူတို့မရောပါဘူးဥရောပသမဂ္ဂရဲ့အပြင်ပမှာဆိုသူတို့ပိုးပြီးဟန်ကြမှာပ
ါရုရှားလူမျိုးတွေဟာသူတို့အစိုးရရဲ့ဝါဒဖြန့်ချိမှုအတိုင်းစံရံလိုက်ပြောကြပါတယ်ခွဲထွက်သည်ဖြစ်စေမထွက်သည်ဖြစ်စေဗြိတိန်ဟာရုရှားကိုအပြောဖို့ယူရတယ်လို့ဆိုကြပါတယ်နာဒေစတာစတပ်နိုဘာဟာစီးပွားရေးမန်နေဂျာတူဖြစ်ပါတယ
် Even if formally England exits the European Union it's
England ဟာဥရောပသမဂ္ဂကနေတရားဝင်ခွဲထွက်သွားရင်တောင်မှအဆက်အသွယ်ဟာဒီတိုင်းပဲရှိနေမှာပါဆက်လုပ်ဖြစ်နေမှာပါရုရှားကိုဒုက္ခပေးနိုင်တဲ့ကိစ္စဘာမှမဆိုလုံးနေအောင်မှာပ
ါရုရှားအစိုးရဟာဥရောပသမဂ္ဂဆန့်ကျင်ရေးသဘောထားတွေပြိုထောင်ပေးပြီးရုရှားလူလာတဲ့ဥရောပနိုင်ငံရင်းသမားတွေကိုဆွဲဆောင်စည်းရုံးနေတာပါမော်စကိုကာနေဂီစင်တာကအလက်ဇန်ဒါဘိုနော့ဖ်ကအခုလိုဆိုပါတယ
် This hostile mean that it turning some blind eye towards some Russia
တိတ်ရမလို့တော့ဘူးဆိုတာကဆိုဗီယက်ခေတ်လွန်ရုရှားဝန်ကျင်တွေပေါင်းစည်းရေးဆိုတဲ့ရုရှားရဲ့ညီမှန်းချက်မျိုးကိုမျက်ကွယ်ပြုထားတာမျိုးပ
ါဗြိတိန်ထွက်သွားရင်ဥရောပသမဂ္ဂမှာရုရှားဆန့်ကျင်တဲ့အပြင်းထန်ဆုံးအင်အားတစ်ခုယော့နယ်သွားစေမယ်လို့ဘူဒါပက်စ်နိုင်ငံရေးသိပ္ပံကညွှန်ကြားရေးမှူးပီတာခရက်ကူကသုံးသပ်ပါတယ
် So it's partially about disintegrating the European Union as a whole and destabilizing it
ဆိုတော့ဒါဟာတစိုက်တေသအဖြစ်ဥရောပသမဂ္ဂကိုပြိုကွဲစေပြီးမတိမငြိမ်ဖြစ်အောင်လုပ်မဲ့ကိစ္စပါအခြားတစ်ဖက်မှာတော့ဗလာဒီမာပူတင်ကိုအပြင်းထန်ဆုံးဝေဖန်သူဗြိတိန်နိုင်ငံနဲ့ပတ်သက်နေပါတယ
်ဗြိတိန်မပါဝင်တော့တဲ့ဥရောပသမဂ္ဂဟာရုရှားအပေါ်ပိတ်ဆို့ဒဏ်ခတ်မှုတွေကိုစွန့်လွတ်ပြီးသမ္မတပူတင်ရဲ့ရည်ရွယ်ချက်တွေကိုအတက်စီမှာဖြစ်ကြောင်းပါတယ်ခင်ဗျာ
ဥကျော်ဇန်တာပြောပြခဲ့တာပါရှင်အခုမြမရေးတုံသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်မြို့နယ်စီပင်တာယာရေးအဖွဲ့ရဲ့အကြောင်းတုံသက်ထားတဲ့သူတေသနာစာရန်ကိုဥအောင်ခင်ကကိုကျော်သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင
်ပြည်သူလူထုနဲ့အနီးစပ်ဆုံးအစိုးရအဖွဲ့အစည်းဟာမြို့နယ်စီပင်တာယာရေးအဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့အစည်းတွေကြောင့်အာဏာရအစိုးရနာမည်ပြက်နိုင်တယ်လို့နာမည်ကောင်းလင်းရနိုင်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီး14ခုမှာဝန်ကြီးဦး14ဦးနဲ့ဝန်ကြီးဌာန140လောက်ရှိပါတယ်။သူတို့အောက်မှာပြည်နယ်နဲ့တိုင်းစီဝင်တရားရေးယုံ14ခုရှိပါတယ်။ဒီယုံတွေဟာလက်အောက်ခံမြို့နယ်စီဝင်တရားယုံတွေကိုကြီးကြပ်ညှိနှိုင်းပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာမြို့နယ်စီဝင်ယုံ400လောက်ရှိမယ်လို့ကန့်မှန်းပါတယ်။ခရိုင်အစ်စ်မှာစီပင်ယုံမရှိပါဘူးပြည်သူလူထုနဲ့အများဆုံးထိတွေ့သူဟာမြို့နယ်စီပင်တွေဖြစ်လို့သူတို့ရဲ့အခန်းကဏ္ဍဟာအရေးကြီးပေမဲ့လူသိနေနေပါတယ်။ဒါကြောင့်မြို့နယ်စီပင်တာယာရေးအဖွဲ့တွေအကြောင်းကိုသူတည်တည်တွေဖြစ်ကြတဲ့မက်သျူအာနော်ရဲသူအောင်ဆူဇန်ကမ်ပယ်နဲ့ဂျီဗျာချစ်စောတို့က Municipal Governance in Myanmar ဆိုတဲ့83ပြည်နာစာရန်ကိုမနေ့ကထုတ်ဝေထားပါတယ်။အမိုက်တိုင်းလမ်းပြန်လို့ကြောင့်လူပြည်များခဲ့တဲ့ municipal ရုံးဟာစစ်အစိုးရလက်ထက်မှာစီပင်တာယာရေးအဖွဲ့အမည်နဲ့ဆက်လက်ရှင်းတန်းနေပုံကိုကွင်းစင်းလေးလာသူတည်တနာလှုပ်ထားတာဖြစ်ပါတယ်
။ပြည်နယ်နဲ့တိုင်းဒေသကြီးလက်အောက်ခံဖြစ်ပေမဲ့မြို့နယ်စီပင်တာယာရေးအဖွဲ့တွေဟာကိုယ်ရံပုံငွေကိုရှာပြီးသုံးစွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်။မြို့နယ်တွေမှာဝန်ဆောင်လုပ်ငန်းလုပ်ဖို့အတွက် 19 ရာစုမှာအင်္ဂလိပ်ကိုလိုနီအစိုးရပြဋ္ဌာန်းတဲ့မြူနစ်ဆပယ်ဥပဒေကို65နှစ်ကြာတော့မှ1993မှာစစ်အစိုးရကဖျက်သိမ်းပါတယ်။နောက်တော့နေဆက်ရေးရာဝန်ကြီးဌာနလက်အောက်ကိုမြူနစ်ဆပယ်ရုံးတွေရောက်သွားပါတယ်။မြို့နယ်တွင်းတွားရေးလာရေး၊တန့်ရှင်းရေး၊မီလင်းရေး၊စီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်။မြို့နယ်တွင်းကဈေးဆိုင်၊စားတောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီပင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်။ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အကောက်ဟာမြို့နယ်စီပင်ရုံးရဲ့အသုံးစရိတ်ဖြစ်လာပါတယ်။
အစိုးရကထောက်ပံ့ကြီးမပေးတဲ့အတွက်မြို့နယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်စီရင်ကိုရှာကြရပါတယ်။ဈေးကွန်၊မြေကွန်၊ရေကွန်၊မီးကွန်၊လမ်းကွန်၊အဆောက်အဦကွန်၊လိုက်စင်ကွန်စတာတွေဟာငွေရပေါက်ရလန်းတွေဖြစ်ပါတယ်။မြို့နယ်စီပင်ရဲ့ခွင့်ပြုချက်ရမှစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နိုင်တဲ့အတွက်လုပ်ငန်းလိုက်စင်ကြီးဟာအဓိကငွေဝင်ပေါက်တစ်ခုဖြစ်ပါတယ်။တချို့မြို့နယ်ဆိုရင်မော်တော်ကားကိုဘေးကွန်ကောက်ပြီးတော့လည်းငွေရပါတယ်။မြို့နယ်စီပင်ကရတဲ့ငွေကိုသူတို့မြို့နယ်မှာပဲသုံးရပါတယ်။ဝင်ငွေရဲ့30ရာခိုင်နှုန်းကိုဝန်တန်းစီအဖြစ်သတ်မှတ်ပြီး5ရာခိုင်နှုန်းက10ရာခိုင်နှုန်းအထိပြည်နယ်နဲ့တိုင်းစီပင်ရုံးကိုလွှဲပေးရပါတယ်။ဒါကြောင့်ကောက်ခံရရှိတဲ့ငွေတွေတဲကမြို့နယ်အတွက်သုံးဖို့60ရာခိုင်နှုန်းလောက်သာကျန်ရှိတာကိုတွေ့ရပါတယ်
။မြို့နယ်စီပင်တရားရေးကော်မတီမှာအဖွဲ့ဝင်9ဦးရှိတဲ့အနေနဲ့4ဦးကရွေးကောက်ခံအရပ်သားဖြစ်ပြီး3ဦးကအစိုးရဝန်ထမ်းဖြစ်ပါတယ်။တိုင်းနယ်ပြည်နယ်14ခုစလုံးမှာဒီပုံစံအတိုင်းလုပ်ကြပါတယ်။ရွေးကောက်ခံအရပ်သားကဥက္ကဋ္ဌနေရာယူပြီးအစိုးရဝန်ထမ်းစီပင်အရာရှိကအတွင်းရေးမှုလုပ်ပါတယ်။ကော်မတီဝင်9ဦးမှာရွေးကောက်ခံ3ဦးနဲ့ဝန်ထမ်း2ဦးပါဝင်ပါတယ်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်အခွန်ကောက်ယူရတာမို့မြို့နယ်စီပင်ရုံးတွေဟာတနစ်စီမံကိန်းထက်ပိုပြီးမလုံနိုင်ကြပါဘူး။မြို့နယ်စီးပွားရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်ရုံးပေါ်မှာအများကြီးမူတည်ပါတယ်။စီးပွားရေးလုပ်ငန်းတွေကိုဘယ်မူနဲ့အခွန်ကောက်ယူရဲရတဲ့ငွေကိုဘယ်လိုသုံးလဲဆိုတဲ့ကိစ္စမှာစီပင်တရားရုံးတွေဟာပွင့်လင်းမြင်သာမှုမရှိဘူးလို့လုပ်ငန်းရှင်တွေကဆိုပါတယ
်။မြို့နယ်အရွယ်အစားကိုလိုက်ပြီးစီပင်တရားရုံးအရွယ်အစားကွဲပြားသွားပါတယ်။စီပင်ဝန်ထမ်းဥယျာဉ်ဟာ10ယောက်ကနေ100ကျော်အထိရှိနိုင်ပါတယ်။လွတ်လပ်စွာခတ်နိုင်ဖြုတ်နိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။အမိုက်ကျုံးတဲ့အလုပ်ကိုတော့နေစားအလုပ်သမားတွေကိုလုပ်ခိုင်းပါတယ်။လျှက်စစ်တာအကားလန်ကျမ်းမာရေးနဲ့ဆောက်လုပ်ရေးကိစ္စတွေမှာမြို့နယ်စီပင်ရုံးဟာတက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်သွယ်လုပ်ကိုင်ရပါတယ်။အရင်ကနေဆက်ရေးရာဝန်ကြီးဌာနအောက်မှာရှိခဲ့တဲ့စီပင်ရုံးဟာဥသိမ်းစိန်လက်ထက်မှာပြည်နယ်နဲ့တိုင်းလက်အောက်ကိုရောက်သွားပါတယ်။ဒါကြောင့်စီပင်တရားရေးအတွက်လုပ်ပုံကိုင်ပုံအမျိုးမျိုးကွဲပြားသွားပါတယ်။အရတားကိုယ်စားလှယ်နဲ့လက်တွဲပြီးရပ်ရွာအကျိုးဆောင်ရွက်တဲ့မြို့နယ်စီပင်တရားရေးအဖွဲ့ဟာနိုင်ငံသူနိုင်ငံသားနဲ့အနီးကပ်ဆုံးသောအစိုးရအဖွဲ့အစည်းဖြစ်ပါတယ်။ဝင်ကြီးဌာနတွေဟာဒီလိုနှိစပ်ဖို့အခွင့်အလမ်းမရှိပါဘူးမြန်မာအစိုးရစနစ်မှာပြည်ထောင်စုအဆင့်နဲ့ပြည်နယ်တိုင်းဒေသကြီးအဆင့်သာရှိပါတယ်ဒေသန္တရအုပ်ချုပ်ရေးမရှိသေးပါဘူးမြို့နယ်စီပင်တရားရေးအဖွဲ့တွေဟာပြည်သူပြည်သားကိုအလုတ်ကျွေးပြည်ရမှာအဆင့်တော်ဆုံးအနေအထားမှာရှိနေတာမို့ပွင့်လင်းမြင်သာစွာပြည်သူအကျိုးတည်ဖို့အကောင်းဆုံးဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးတန်တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီ dream ပါ English American Style Ganda မှာကိုယ်ရေကျိုးရေလို့ဒီပေးရတဲ့break ကိုခြေခံတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
all the breaks
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက all all ကအလုံး the the breaks breaks ကဒီနေရာမှာကျိုးတယ်ကွဲတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ဘဲအခွင့်အလမ်းတွေကန်ကောင်းလာတာတွေကိုဆိုတာဖြစ်ပါတယ်ဒါကြောင့်စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အခွင့်အလမ်းကောင်းအားလုံးရတာကိုဆိုတာဖြစ်ပါတယ်။ idiom ဆိုရက်သွေးဝိုက်ဒီပဲကလည်းသိမကွာလှပါဘူး။အရာရာမှာကံကောင်းလာတာတောက်လျှောက်အခွင့်အလမ်းတွေပွင့်နေတာရှိရှိသမျှအခွင့်အရေးတွေရနေတာကိုဆိုလိုတာဖြစ်ပါတယ်။ဒီ all the bricks ဆိုတဲ့ idiom အသုံးကို get ဆိုတဲ့ကရိယာနဲ့တွဲသုံးပြီး to get all the bricks လို့သုံးလို့ရှိတာဖြစ်ပါတယ်။
ဒီတော့နေပတ်တဲ့လို့ Josh Group ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ It's just not our day. We lost as the other team got all the breaks.
ကျွန်တော်တို့တော့ဒီနေ့ကတွက်ချီမကိုက်တဲ့နေ့ပါပဲဗျာ။တခြားအသင်းကတောက်လျှောက်ကန်ကောက်နေတော့ကျွန်တော်တို့ရှုံးခဲ့တယ်လीလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ It's just not our day. We lost as the other team got all the breaks.
ဆက်လက်တင်ပြပေးမှာကတော့
Break the news.
ဖြစ်ပါတယ်။ဆာလုံးပေါင်းက BREAK break ကချိုးတာThe NEWS, the news ga thirin, so ro thirin we go chura phit par de. EDM so re to bai dewe ga ro amya a phyin ma kaung ne thirin pi de kha patthama u song kan yaga shin go u u phya phya a chang cha a ti pi de kha ma di itun go yi nyun tou nai ma de. George group pi de u ma go le la chi cha ya au ma.
The manager was sorry to break the news to John.That he can no longer afford to hire him.
Manager ga John go tu se nga bu ma tat nai no bu so de tadin go u u phya phya a ti pe ya da sei ma kaung ke bu lu thi bi ya ba de. U ma wo naw ta khaw li la chi cha ya au ma.
The manager was sorry to break the news to John that he can no longer afford to hire him.
Se le tin pya pi ma ga ro
break even.
ဖြစ်ပါတယ်ဆာလုံးပေါင်းက BREAK break ကချိုးတာ EVEN even ကဇာတ်ူဆိုတော့စကားပိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဇာတ်ူချိုးတာဖြစ်ပါတယ်ဒီအသုံးဟာစီးပွားရေးနဲ့ပတ်သက်ပြီးတော့အသုံးများလေးရှိပါတယ်စီးပွားရေးလုပ်ရမှာအရှုံးမပေါ်တာဘဲစားဘဲကြီးဖြစ်တာအရင်ပြန်ရတာကိုဆိုလိုတာဖြစ်ပါတယ်
Our business last year was pretty tough, but this year it's better, and it looks like we will break even.
ကျွန်တော်တို့စီးပွားရေးလုပ်ငန်းကမနစ်ကအတော်လေးအခြေအနေဆိုးခဲ့တယ်လေ။ဒါပေမဲ့ဒီနှစ်တော့အခြေအနေပိုကောင်းလာတဲ့အတွက်ကြည့်ရတာတော့အရင်တော့ခြေလိမ့်မယ်လို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
Our business last year was pretty tough, but this year it's better and it looks like we will break even.
ခုနောက်ဆုံးတင်ပြပေးမှာကတော့
Take a break.
ဖြစ်ပါတယ်ဆာလုံးပေါင်းက TAKE take ကယူတာ A BREAK a break ကချိုးတာဒါမှမဟုတ်ခိတ္တနားတာဆိုတော့စကားပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ခိတ္တနားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိမကွာထားပါဘူးအလုပ်လုပ်တာစားကြရတာကြားလို့ပင်ပန်းညှင်းွေလာလို့ရှိရင်ခိတ္တအနားယူရမှာဒီအသုံးကိုရည်ညွှန်းပြောတာဖြစ်ပါလေ George group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ It's 10 o'clock now Let's take a break and go for a walk
ခုဆယ်နာရီတောင်ထိုးပြီးခဏနားပြီးလမ်းထွက်ရှောက်ကြရအောင်လို့ဒီပေးရပါလေ
It's 10 o'clock now. Let's take a break and go for a walk. All the breaks, break the news, break even, take a break.
ဒီဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒလလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို burmese.voanews.com မှာလည်းနှာစင်လေ့လာနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ကနေ2017ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/30/40တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာကျော်လက်ဝဲချန်ပီယံမိုဟာမက်အလီကွယ်လွန်သွားတဲ့သတင်းတော်တစ်ပုဒ်နဲ့အတူမနေ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကမှာတော့
သွန်ဒီရဲ့အလဲဥတိုင်းမပုတ်ခင်မှာတော့ကန့်ပါတဲ့ပါပါပါတဲ့အခြေအနေမှာဆိုစိတ်ဘလော့ဒီဆိုးလဲဆိုတော့ကျွန်တော်အောက်ပိုင်းပေါ့နော်ခြေပြားတွေပေါ့နော်ခြေပြားကတ်ထားတဲ့နိုင်ကန့်ခင်းနေရဒီပေါ်ပါတော့ကန့်ရင်စားပြီးတော့မှဟိုညင်းမက
ောဒေါက်တာအောင်မြင့်မော်ဖြစ်ပါတယ်ရှင်ကွန်စားသုံးမှုကြောင့်ပတ်ဝန်းကျင်ညဉ့်ညံ့မှုဖြစ်စေတာအပြင်ကျန်းမာရေးအတွက်ဆိုးကျိုးဘာတွေဖြစ်နေတယ်လဲဆိုတာကိုလည်းသိကြရမှာပါအခုရင်တော့ကမ္ဘာကျော်လက်ဝဲချန်ပီယံမိုဟာမက်အလီကွယ်လွန်သွားတဲ့သတင်းလွှာကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်တောက်ကြနေကအမေရိကန်ပြည်ထောင်စုမှာကွယ်လွန်သွားတဲ့ကမ္ဘာ heavy weight champion ဟာမိုဟာမက်အလီဟာမြမအားကစားသမားတွေအတွက်စိတ်ဓာတ်ပိုင်းဆိုင်ရာမှာအတူယူလေးစားလောက်တဲ့အားကစားသမားဖြစ်တယ်လို့မြမအားကစားသမားတွေကပြောပါတယ်သူကွယ်လွန်သွားတဲ့အတွက်ဝန်ထဲချောင်းလည်းပြောကြပါတယ်ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်အသက်84နှစ်ရှိပြီဖြစ်တဲ့လက်ဝဲချန်ပီယံဟောင်းမိုဟာမက်အလီဟာခြေတုံလက်တုံနဲ့အုံနောက်အာယုံရောဆိုင်ရာပါကစ္စတန်ယောဂါကိုနှစ်ပေါင်းများစွာခံစားရပြီးအသက်ရှူလမ်းကြောင်းဆိုင်ရာယောဂါနဲ့အရီဇိုနာပြည်နယ်ဖီနစ်မြို့ဆေးရုံမှာတောက်ကြနေကကွယ်လွန်သွားပြီဖြစ်ပါတယ်အခုလိုကမ္ဘာကျော်လက်ဝဲသမားကြီးတယောက်ကွယ်လွန်သွားတဲ့အတွက်ဝမ်းနည်းမိကြောင်းအမေရိကန်ပြည်ထောင်စုမီချီဂန်ပြည်နယ်ကမိုဟာမက်အလီအိမ်နားမှာတချိန်ကအနီးကပ်နေထိုင်ခဲ့ဘူးသူကချင်လက်ဝဲနှပန်းသမားကိုအောင်လအန်ဆန်ကပြောပါတယ
်ဒါမီချီဂန်မှာလေတူတူအိမ်ရှိရမှာနေဘူးအဲ့ဒီကနေသူ့တောင်းကျတဲ့လေးလာဟာဘောနော်သူ့ရဲ့ရှောင်းတဲ့သူ့ရဲ့ movement တွေကျွန်တော်အញ្ញံသဘောချပြီးတော့သူ့ဟာအဲ့ဒီဟာကိုရေးလေးလာသူ့ရဲ့ရာလေးစူးစမ်းမှုအရင်းရယ်အဲ့ဒီဟာကျွန်တော်ကအတူတူရတယ်နော်အားသတ်မိုင်းဆိုတာသူအမြင့်ဆုံးကကျွန်တော်သူထားတာလေသူကဆုံးသွားကျွန်တော်ဉာဏ်စိတ်မကောင်း
1969နှစ်ရောမအိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ်ရခဲ့ပြီး64ခုနှစ်မှာဆိုနီလစ်စတင်ကိုအနိုင်ရလို့ပထမဦးဆုံးကမ္ဘာ heavy weight champion ဖြစ်လာတဲ့မိုဟာမက်အလီဟာတချိန်ကမြမလက်ဝဲလောကကိုသာမကမြမအားကစားလောကကိုပါစိတ်ဓာတ်ပိုင်းဆိုင်ရာအရလွှမ်းမိုးခဲ့သူဖြစ်တယ်လို့မြမလက်ရွေးစင်တင်းနစ်အားကစားသမားဟောင်းဦးထွန်းအောင်ကပြောပါတယ်
အိုမိုဟာမက်အလီကတော့ heavy weight အနေနဲ့ဒီထိုးပုံရှောင်းပုံတိမ်းပုံတွေကဟိုတင်ကားကြီးတွေလို့မဟုတ်ဘူးလေးလေးပင်ပင်ကြီးမဟုတ်ဘူးသူက6ချောင်းမြန်နဲ့လက်မြန်နဲ့နော်ညံသုံးနေဆိုတော့ဒီမြန်မာလူဟွေသမားတွေကဒါဟိုကြက်ကြတော့ပေါ့လေတချို့အားသားသမားတွေဆိုတာကဟိုကာယအားပဲအားကိုတယ်သူကညံနဲ့ကာယအားကိုအားကိုတဲ့အတွက်မြန်မာအားသားသမားတွေကသူ့ကိုသဘောကြကြတယ်အဲ့တော့အကအမကြီးမရှိတော့မှဆိုလို့ရှိရင်သူ့အကြောင်းကိုအမှန်တမ်းစိတ်ဝင်စားတာပဲမိုဟာမက်အလီဆိုလို့ရှိရင်ဟာတခါတည်းသူထိုးတော့မယ်ဟာသူဆန်နီလစ်စင်နဲ့ထိုးတော့ခါကြရင်နိုင်ပါမလားဆန်နီလစ်စင်ဆိုရင်အမှန်ကြောက်စရာကောင်းတာသူထိုးတဲ့လူတွေအကုန်လုံးသူအနိုင်ကြီးပဲရတာပဲဆိုတော့မိုဟာမက်အလီကြတော့သူကဆန်နီလစ်စင်ကိုနိုင်သွားတယ်အဲ့လိုပေါ့လေစိတ်ဓာတ်ပိုင်းဆိုင်ရာကလည်းအမှန်တမ်းကောင်းတဲ့အတွက်နော်အဲ့တော့လက်ဝဲသမားဒီကြားတယ်ဒီမကဘူးဗမာအာကစားလောကမှာဒီလူကကျိုးစားတယ်အတူယူကြတယ်ပေါ့လေ
လက်ဝဲကျော်အလီဟာမြမအာကစားသမားတွေအတွက်အတူယူပွဲဖြစ်ခဲ့ရတယ်လို့ဦးထွန်းအောင်ကဆိုပါတယ်အ
ဲ့တော့ဒီအကဲဆတ်မှုကြီးများနေတဲ့ကြားကနေအမျိုးမျိုးလက်မလျှော့တန်းကြော်လွှားတဲ့ဥစ္စာကစိတ်ဓာတ်ပိုင်းဆိုင်ရာကလည်းအင်မတန်ကောင်းတဲ့အတွက်ဒီမြမအာကစားသမားလူငယ်များအတွက်သူ့ကိုဟိုအတူယူဝယ်ပေါ့လေအတူယူဝယ်အားပေးတယ်သဘောကျကြရတယ
်သူ့ရဲ့ဇာပနအခမ်းအနားကိုတော့သူ့ဇာတိခန္ဓာကီပြည်နယ်လူးအစ်ဘေးမြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်အခုတိုက်ရိုက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ကိုအလှည့်ပေးပါတော့မယ်ကမကထာပြည်ဦးဆောင်ဆွေးနွေးသူကိုဇော်ဝင်းလိုင်းကိုထုတ်လုပ်သူမဆုမောင်ကကူညီတင်ဆက်ထားပါတယ်ရှင်
လာပါခင်ဗျာ VOA တဲ့ရလီလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကွန်စားသုံးမှုဟာကျန်းမာရေးကိုထိခိုက်စေနိုင်တယ်ဆိုတော့ ထောက်ထားတယ်ရှိသလိုပတ်ဝန်းကျင်ကိုညဉ့်ညမ်းမှုဖြစ်စေတာလည်းအားလုံးမြင်တွေ့နေကြဖြစ်မှာပါ။ဒါပေမဲ့တစ်ဖက်မှာလည်းဒီကွန်းလုပ်ငန်းနဲ့ဒီအတံမွေးဝမ်းကြောင်းနေကြတဲ့သူတွေကလည်းမြန်မာနိုင်ငံထဲမှာအများအပြားရှိသလိုကွန်းလုပ်ငန်းဟာလည်းတော်တော်လေးကိုကျေပြန့်တဲ့လုပ်ငန်းဖြစ်နေတော့ဒီဟာကိုဘယ်လိုထိန်းချုပ်မလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရောက်နေပါပြီ။ပထမကတော့ကျွန်တော်တို့ဒေါက်တာအောင်မြင့်မော်ဖြစ်ပါတယ်ခင်ဗျာ။သူကတော့ရန်ကုန်မြို့တော်စီမင်းသားယာရေးကော်မတီကပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဖြစ်ပါတယ်။ဒုတိယပုဂ္ဂိုလ်ကတော့ကိုတီဟာသွေးဖြစ်ပါတယ် NHK သတင်းဌာနကဖြစ်ပါတယ်။ပထမဦးဆုံးကျွန်တော်ဒေါက်တာအောင်မြင့်မော်ကိုလေလိုက်မော်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ။ဆရာကြားပါလား
။ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
။ရန်ကုန်မြို့တော်စီမင်းသားယာရေးကော်မတီနဲ့နှမိတ်ဖက်ဆိုကြပါစို့နော်။တနိုင်ငံလုံးတိုင်းတာမပြောနိုင်တော့မှလှုပ်ဆောင်နေတဲ့အခြေအနေလေးတွေကိုအရင်အချင်းချင်းပြောပြပေးပါလားဆရာ
။လုံးရဲရှစ်လလောက်ကပေါ့နော်ကျွန်တော်တို့ဒီကွန်ဗရီနဲ့ပတ်သက်ပြီးတော့မှနော်ဒီစီမံချက်တခုကျွန်တော်တို့ဌာနအနေနဲ့လုပ်ခဲ့ပါတယ်ကော်မတီအနေနဲ့လုပ်ခဲ့ပါတယ်လုပ်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်ဒီတိုက်တွေပဲတိုက်ကျပေါ့နော်ဒီဟိုလီကာတက်ဒီတက်သွားတဲ့အခါမှာတောင်းနေမှာပေါ့နော်ဒီကွန်ဗရီတွေတွေ့ရတယ်နောက်တစ်ခါဒီတိုင်တွေပေါ့နော်တိုင်ဒီတွေမှာကွန်ဗရီတွေတွေ့ရယ်နောက်တစ်ခါဒီလမ်းမပေါ်မှာကွန်ဗရီတွေတွေ့တယ်ဒန်နီယယ်မီပွိုင့်တွေမှာမီပွိုင့်မီနေစင်မှာကွန်ဗရီတွေတွေ့ရယ်အမှုတွေတွေ့တာကိုကျွန်တော်သိရှိရတယ်ဒီကွန်ဒရီကိုဒီလိုမထွေးဖို့တဲ့ဆိုလို့ရှိရင်ကျွန်တော်တို့အိတ်ဖြစ်ဖြစ်เนาะကျွန်တော်တို့ဒီထည့်စရာတစ်ခုလိုအပ်တယ်ဆိုတော့ကျွန်တော်တို့အဒီမှာ thinking တစ်ခုထွက်လာခဲ့ပါတယ်စဉ်းစားပြီးတော့မှကွန်ဒရီအိတ်ဒီเนาะဒီတရေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီရောဂါလည်းကူးစက်နိုင်တယ်နောက်တစ်ခါဒီလွယ်ကူစားလည်းဒီအပြင်ပါကိုထွက်နိုင်တဲ့အတွက်ကြောင့်မလို့ဒီဘက်စလုံးလိုချင်အောင်ဆိုပြီးတော့ကျွန်တော်တို့ဒီသုံးဘက်ကတော့ကျွန်တော်ဒီ monoclose type ပေါ့เนาะဒီ press ပြီးတော့မှလုပ်တယ်နောက်ဒီအပေါ်ထွေးပြီးတော့မှဖွင့်လိုက်ပြလိုက်ဖွင့်လိုက်ပြလိုက်ထွေးမဲ့ဘက်ကတော့ကျွန်တော်တို့ကဒီစစ်ပုံစံမျိုးနဲ့ကျွန်တော်တို့ထောင်ရွက်ခဲ့ပါတယ်ဒီမှာလုပ်ငန်းရှင်ကိုကျွန်တော်တို့ကအပ်တယ်အပ်ပြီးတော့မှသူ့အပေါ်မှာပေါ့နော်သူတို့ပြောတဲ့ဈေးနှုန်းတိုင်းပဲကျွန်တော်တို့စနစ်ကြတိုင်းပဲကျွန်တော်တို့ဒီအနာပြည်သူကိုကျွန်တော်တို့ဖြန့်ဝေပေးတဲ့စနစ်ကိုကျွန်တော်တို့လုပ်ခဲ့တဲ့၈လလောက်ကကျွန်တော်ဆက်လုပ်ဆောင်ရခဲ့ဒီရန်ကုန်မြို့မှာကျွန်တော်33မြို့နယ်ရှိတယ်အကုန်လုံးတော့ကျွန်တော်မလုပ်နိုင်ဘူးမလုပ်နိုင်ဘဲနဲ့တောင်းတောင်း6မြို့နယ်ပေါ်မှာကျွန်တော်တို့ကဒီကိုရဆိုင်နေရှိတဲ့စီကိုစနစ်ကြနဲ့ကျွန်တော်တို့ကဒီရောင်းပြီးတော့မှကျွန်တော်တို့ဆောင်ရစီလေဟိုပေါ့နော်ဒီတမဲမှာဘယ်ယာတွေကပူလာလဲဆိုတော့တချို့ကုမ္ပဏီတွေပေါ့နော်ဒီကုမ္ပဏီတွေကနေပေါ်မှာဝန်ထမ်းတွေကနေပေါ်မှာသူစပွန်ဆာတယ်ကွန်ဖြတ်ဖို့ပြောတယ်မဖြတ်နိုင်ဘူးမဖြတ်နိုင်တဲ့ကြောင့်မို့လို့ဒုံဂျုံနဲ့အိတ်ထဲမှာထွေးပါဆိုပြီးတော့ဒီစီစဉ်လေးကျွန်တော်တို့ဒီလုံခဲ့တဲ့7လောက်ကစတင်ဆောင်ရွက်ခဲ့ပါတယ
်ဟုတ်ကဲ့ဆရာဟောကျွန်တော်နောက်ဆက်တွဲမေးစရာတစ်ခုရှိလာတာကဆရာပလတ်စတစ်အိတ်လေးတွေဝေပေးတာတော့ဟုတ်ပါပြီသူဒါဟိုပတ်ဝန်းကျင်ညင်ညမ်းမှုကိုစောစောမြင်ခွဲမှာပေါ့နော်ပုံပုံတင်မြင်နေရတဲ့ကွန်သွေးတွေအာအိတ်နိုင်ရန်တွေလေကားတစ်တွေမှာတွေ့နေရတာတွေပပျောက်သွားနိုင်ပေမဲ့တစ်ဖက်မှာဒီ8တရားနေထွက်လာတဲ့ကွန်းသွေးတွေရောသူတို့အဲ့ဒီ8တွေရောသူတို့ဘယ်လိုဆွန့်ပြစ်ကြမလဲနောက်ဆက်တွဲအကျိုးဆက်တွေရောရှိမလာနိုင်ဘူးလားဆရာ
ရှိတယ်ဗျာကျွန်တော်တို့ကဟိုးအရင်ကနေကပေါ့နော်ဒီကွန်းသွေး8ကိုမလုပ်ခင်နေရကျွန်တော်တို့ဒီရန်ကုန်မြို့မှာရှိတဲ့ဘတ်စကားမှတ်တိုင်နေမှာကျွန်တော်ကကွန်းသွေး3ဆိုပြီးတော့မှချင်းတလဟိုတပိခွဲရှိတဲ့ပုံးတွေပေါ့နော်အဲ့ပုံးတွေကိုကျွန်တော်တို့ကတဲဟိုနော်၃ပုံးနှစ်ပုံးလောက်ထည့်ပြီးတော့မှဒီသေးဒီသေးကိုကွန်းသွေး3ပါဆိုပြီးတော့မှပုံးတွေပေါ့နော်ကျွန်တော်ဒီဘတ်စကားမှတ်တိုင်နေမှာစားတပိရပါတယ်ဟိုစားပြီးတဲ့အချိန်ထဲမှာပဲကျွန်တော်တို့ဒီ8တွေလုပ်တော့ဒီ8တွေကိုအဲ့ဒီမှာဆုံးပြပါဆိုတော့ကျွန်တော်ဇက်တိုက်ဆောင်ရွက်ခဲ့ပါတယ်ခင်ဗျာ
နောက်တစ်ခုကဒီကွန်စာချင်းရဲ့စူဂျိုကရောဆရာတစ်ဖက်မှာအမြင်လူမြင်ကွဲမှာညစ်ပတ်တာဘာညာတော့ဟုတ်ပြီပေါ့ဒါပေမဲ့လူစားသုံးသူတွေရဲ့ကျန်းမာရေးကိုရောဘယ်လိုထိခိုက်စေတာလဲဆရာကွန်က
ထိခိုက်စေတာကျွန်တော်ကိုယ်တိုင်ပေါ့နော်ကျွန်တော်ဒီကွန်စင်းစစ်ဆေးခဲ့တဲ့ကျွန်တော်အမှုတွဲတွေရှိပါတယ်ရှိတဲ့ကောင်ကျွန်တော်ဘာသွားတွေ့လဲဆိုတော့ဒီကွန်ဒီကိုပေါ့နော်ကျွန်တော်ဒီကွန်ပင်ကနေပြန်မှာကွန်ဒီခုရဲ့ခုပြီးတော့မှကွန်ဒီရဆိုတော့ဘာပဲပြောပြောပေါ့နော်အလဲဦးတိုင်ကသူကပုတ်တယ်ဗျာကွန်ဒီရဲ့အလဲဦးတိုင်းသူကပုတ်မပုတ်ခင်မှာသူကဘာလို့လဲဆိုတော့ဒီကန့်ပါတယ်ပေါ့နော်အကြီးပေါ့နော်ဆော်ဖာပါတဲ့အကြီးတွေမှာသူစိန်မစိတ်ခင်မှာကျွန်တော်ကွန်ဒီအလုံးလိုက်စိန်တဲ့ကန်တွေကိုကျွန်တော်သတ်စစ်တယ်သတ်စစ်တဲ့ကောင်မှာသူကွန်ဒီလောင်တဲ့အခန်းနေနောက်တော့ကွန်ဒီရှိတဲ့နေရာတွေမှာဘယ်လောက်ထိစိုးလဲဆိုတော့ကျွန်တော်အောက်ပိုင်းပေါ့နော်ခြေပြားတွေပေါ့နော်ခြေပြားကတ်ထားတဲ့နိုင်ကန်ခင်းနေရာဒီဟောပေါ့နော်ကန့်ရင်စားပြီးတော့မှဟိုမြင်မကောင်းအောင်ဖြစ်နေတယ်နောက်ဒီအဲကွန်ဒီတွေတူတောင်တဲ့အခန်းတွေမှာလည်းနိုင်ငံတွေမှာလည်းကျွန်တော်စားနေတာတွေ့တယ်အဲ့တော့အဲ့လိုပေါ့နော်မာကျောတဲ့ဒီလိုမျိုးပေါ့နော်ဒီဟိုခြေပြားတွေမှာတော့ထားရဆိုလို့ရှင်ကျွန်တော်တို့ဗဇက်သေးထည့်တယ်ပေါ့နော်အာဂရွင်းမှာပေါ့နော်လူညက်နဲ့အစိတ်ပိုင်းနေဒီတဲ့စိုးပြီးတော့မှဟိုပျက်စီးမှုပဲရှိပါလေခင်ဗျာဒါကိုကျွန်တော်တွေ့ရှိခဲ့ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်ကိုတီယာသွေးကိုအခုလေးလိုက်မဖိတ်ခေါ်ဖို့အစီအစဉ်တော့နှီးလာပါပြီအခုပထမဆုံးကိုတီယာသွေးကိုမဖိတ်ခင်လေးမှာကျွန်တော်ဒီမှာစင်ကြာချက်လေးတစ်ခုထွက်ထားတာကိုကျွန်တော်အရင်ဖတ်ပြကြည့်မယ်အဲ့ဒါအစိုးရကနေထုတ်ပြန်တဲ့စင်ကြာချက်ဖြစ်ပါလိမ့်မယ်ဒီကွန်ရဆိုင်များရောင်းချခွင့်ပိတ်ပင်ဒီဖြစ်ကြောင်းကြိုတင်အသိပေးအကြောင်းကြားခြင်းနဲ့ဒါကရားပြည်နယ်ဘော်လခဲမြို့ကနေထုတ်တက်စာပါတခြားအာဏာပိုင်တွေကဘလို့ထုတ်ထားတယ်လဲတော့ကျွန်တော်တို့တိတိကျကျတော့မတွေ့ရသေးပါဘူးဆိုတော့ तू ကတော့ဒီကွန်ရဆိုင်နေရောင်းချတာတွေကိုမလုပ်ကြတော့ဘူး तू ကပညာဘေးကာလ तू တို့တတ်မှတ်ထားမယ်ဟိုအကြံပြင်းကတော့ အဲ့ဒီဟာပြီးလို့ရှိရင်ဒီအသက်ဒီကွန်းရရောင်းနေတဲ့လူတွေကွန်းလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းလုပ်နေတဲ့သူတခြားလုပ်ငန်းတွေပြောင်းကြဖို့နောက်2016 2019ခုနှစ်ဘဏ္ဍာနှစ်မှာစပြီးတော့သူတို့ကကွန်းရရောင်းခွင့် license တွေသူတို့ထုတ်မပေးတော့ဘူးတဲ့ဆိုလိုချင်တာကတော့အပြီးပိုင်ရုပ်သိမ်းတော့မယ်ဆိုတဲ့သဘောမျိုးကြီးညာချက်ဟိုတရားဝင်ထုတ်ထားတာကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကိုတိဟာသွေးရေအခုဒါဒီတစ်ဖက်ဟုတ်ကဲ့တစ်ဖက်မှာဒီဟိုပတ်ဝန်းကျင်ညင်ညာတာတွေရှိသလိုလူဟိုစားတဲ့သူကိုနိုင်ကိုလည်းကြားမရရထိခိုက်စေနိုင်တယ်ဆိုတော့အချက်အလက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆရာအောင်မြင့်မော်ကပြောပြသွားပါတယ်ဆိုတော့ဒါပေမဲ့စောစောအခုကျွန်တော်တို့ပြောကြသလိုပဲဒီတစ်ဖက်မှာလည်းဒီကွန်းရနဲ့အသက်မွေးဝမ်းကြောင်းနေကြတဲ့သူတွေဟာပမာပြမာနဲနဲနော်နော်အရေးအတွက်မဟုတ်ဘူးဆိုတော့ဒီဟာကိုမျှတအောင်ဘယ်လိုလုပ်ကြမလဲဆိုတာလေကိုတိရသွေးအမြင်လေးကိုဆွေးနွေးပေးပါအောင်
ဟုတ်ကဲ့ကွာ။ကျွန်တော်ကဒီကွန်နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့15နှစ်လောက်တည်းကတည်ထားမိပါပဲ။တဘာပြီမှာကွန်ဆားတဲ့လူကြီးအရန်တိုးတက်လာအတူတူလူငယ်တွေအရန်ကွန်ဆားလာတာကိုကျွန်တော်တနေ့တနေ့ပို့ပြီးတော့တွေ့လာတာပေါ့နော်။ဆိုတော့အရန်စိတ်ပူပြီးရယ်စိတ်ပူပြီးရယ်ဆိုတော့ကွန်ဆားလာကကျွန်တော်တို့ဒီတကူကြီးဒီကျမကြီးကိုလည်းအကြီးကျယ်ထိခိုက်တယ်။အဲ့လိုအပြင်ကိုကျွန်တော်ဒီကွန်ဆားတဲ့လူကြောင့်ပတ်စားပေါ်တက်လာမယ်။ဒါမှမဟုတ်အလုံးအသိအဲကွန်ကန်းလိုဟာမျိုးပေါ်မှာလားဟိုဝင်လာမယ်ဆိုလို့ရှိရင်ကျန်တဲ့လူတွေဒီအနာကအရန်ဒုက္ခပေးတယ်။ဆိုတော့ဘလို့ဖြစ်ကွန်ဆာတဲ့အလေးစားကျွန်တော်အားမပေးတော့အားမပေးထိုက်ဘူးဆိုတော့အနည်းနဲ့အများဆိုသလိုသူတို့ကိုကျွန်တော်တို့ကဖြည်းဖြည်းချင်းဒီကွန်ဆာတဲ့ဒီ delay ကိုပပျောက်သွားအောင်ကျွန်တော်တို့လုပ်ရမယ်တို့မဟုတ်ကွန်ဆာတဲ့ delay ကိုဟိုတက်တက်ခက်ခက် delay ဖြစ်သွားအောင်ကျွန်တော်တို့ကစီစီချာချာအစီအစဉ်ချပြီးလုပ်တင်တယ်လို့ကျွန်တော်တွေးလာတာကြာပြီပေါ့ဗျာဆိုတော့ဒါပေမဲ့အခုဟိုဟိုပြောသလိုပဲကျွန်တော်တို့ဒီစာလေးကဒီ internet မှာ leak ဖြစ်ပြီးတော့ထွက်လာတာပေါ့ဆိုတော့အပြစ်မတရားဝင်အစိုးရအနေနဲ့ဆောင်ရွက်တာမျိုးတော့မကြမ်းမိသေးဘူးတော်တော်လည်းပဲကျွန်တော်တို့ဒီ Facebook ကိုဟာမျိုးလူမှုကွန်ရက်ကလည်းဒီလိုမျိုးထွက်လာတဲ့ခါကျတော့အလုံးအစိုးရထိလိုက်မှုတွေရှိတယ်။နောက်ကျွန်တော်ကိုယ်တိုင်လည်းဒီ internet မှာမဟုတ်ဘဲဒီရပိုင်းမတွေ့မှာမှကျွန်တော်တို့ဒီရန်ကုန်မြို့ပေါ်မှာလည်းဆိုင်တွေပြောတယ်ဆိုတဲ့ဟာမျိုးကြားလာတာပေါ့နော်။ဆိုတော့ဟိုကျွန်တော်ကဒီကိစ္စမှာဘာကိုစိတ်ပူလဲဆိုတော့တစ်ဖက်ကတော့ဒီကောစားတဲ့ delay ကိုထိန်းချုပ်မယ်ချော့ချဖို့ကြိုးစားမယ်ဆိုရဲအစိုးရရဲ့အစီအစဉ်တော့ကျွန်တော်ဟိုလက်ခံလဲကြိုးစိုးတယ်ပေါ့ဗျာဒါလုတ်တင်တယ်ဘယ်လိုဖြစ်ကျွန်တော်တို့တိုင်းပြည်မှာဟာဟိုဒီလူငယ်တွေကိုအထူးသဖြင့်ပေါ့နော်တို့ရဲ့ဒီ personal grooming ပေါ့တို့ရဲ့တကူရေးဒီသရှင်းအတွက်လည်းကျွန်တော်တို့ကအလိုအပ်တယ်ဗျာဆိုတော့ဟိုဖြည်းဖြည်းချင်းကျွန်တော်တို့ကဒါကိုဟိုစကိုင်းထွေးရမှာသိကြတယ်ဒါပေမဲ့တစ်ဖက်မှာလည်းအစိုးရရဲ့စတင်ဆောင်ရွက်ပုံကဒါကိုစတင်ဆောင်ရွက်ပုံကရောင်းတဲ့သူကိုတွားပြီးချုပ်ကန်စာစီကိုကြိုးစားတာဖြစ်တော့တယ်ဒါကတော့သဗ္ဗနာတစ်ခုကိုကျွန်တော်တို့ကဟိုဥတီလိုက်သလိုဖြစ်သွားတဲ့သဘောဖြစ်သွားတယ်ဆိုတော့အတန်တော့ကျွန်တော်တို့ကစားတဲ့သူကိုထိန်းချုပ်ချင်တာဒါပေမဲ့လည်းဆက်ဆက်ပြီးတော့ဟလာဟိုဆိုးရွားကပြတ်မှတ်ထားတာကကျောင်းတဲ့သူကိုထိန်းချုပ်နိုင်ရင်စားတဲ့လူလည်းထိန်းချုပ်နိုင်မယ်ဆိုတော့ ideology ဘက်ကလည်းသူကချင်းကပ်လာတာဖြစ်တဲ့ကြောင့်ဒါဒီကျောင်းတဲ့သူကိုစိုက်တွယ်လိုက်ကြတယ်ကျောင်းတဲ့လူနဲ့ဆက်ဆက်နေတဲ့ဒီလုပ်ငန်းတွေ၊ကိုင်ငန်းတွေဒါကွန်ဆိုလို့ရှိရင်ကျွန်တော်တို့ဒီအညာဘက်ကျွန်တော်တို့ဒီမော်ရာတပါဆိုလို့ရှိရင်ကျွန်တော်တို့ကွန်လုပ်ငန်းတွေအကြီးအကျယ်ရှိတဲ့ကွန်ရက်တွေဆိုတော့တောင်သူလုပ်ငန်းတွေရှိတယ်အများကြီးထိခိုက်လာမှာနောက်တစ်ခါဒီကွန်ဒီလုပ်ငန်းတွေရှိတယ်နောက်တစ်ခါဒီကျန်တဲ့အဲ့တော့ကိုရရဲမှာထဲတဲ့စေးတွေကိုကျွန်တော်တို့တွင်းလာတယ်နိုင်ငံခြားကနေတွင်းလာတယ်ဒါဟိုကျွန်တော်တို့တွင်းကုန်လုပ်ငန်းတွေရှိတယ်ဆိုတော့တက်ဆက်ပြီးတော့လုပ်ငန်းတွေအားလုံးထိခိုက်သွားနိုင်တယ်အထိခိုက်သွားနိုင်တော့ကျွန်တော်တို့ကဒီဟာကိုဖြေရှင်းဖို့အစိုးရမှာဟလာအသေးစိတ်ပြင်ဆင်ထားတာရှိမရှိတော့ကျွန်တော်မသိဘူးဒါပေမဲ့ဒီလိုမျိုးဟလာဒီကျွန်တော်တို့တင်းနဲ့ချီတဲ့ကျွန်တော်တို့ကိုရရဆိုင်နေဒါကိုဆက်ဆက်နေတဲ့ဟိုမိခိုနေတဲ့လူတွေရဲ့လုပ်ငန်းတွေရုတ်တရက်ဆိုင်သွားမယ်ဆိုတဲ့အတွေးကလူတွေခေါင်းထဲမှာဝင်သွားရင်ဟလာစားသုံးသူရောဆိုတော့အဲ့ဒီလုပ်ငန်းပေါ်မှာမိခိုပြီးအသက်မွေးဝမ်းကြောင်းတဲ့လူတွေရောဒါဆိုတရားချင်းကြောက်တဲ့သူဖြစ်သွားရင်ဒီလူတွေရဲ့စိတ်ထဲမှာတို့ရဲ့ဒီတကူရေးပေါ်စီးပွားရေးဟလာဟိုဖူလုံရေးကိုချင်းကြောက်သူခံစားလာရရင်ကျွန်တော်တို့အုပ်ချုပ်ရေးဘက်မှာတက္ကသိုလ်တခုရှိလာတယ်ဆိုတော့ဒီကိစ္စကိုကန့်ကြွတော့အစိုးရအနေနဲ့လုတ်တင်တော်လည်းပဲလုတ်ပုံလုံဒီဘက်မှာတော့အင်မတန်သတိထားဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတရားသူကျေးဇူးတင်ပါတယ်ကျွန်တော်ဆက်ဆွေးနွေးကြတာပေါ့အခုကျွန်တော်ထင်ပါတယ်ကွန်းရစားတဲ့အလေးထားဗမာနိုင်ငံမှာနှစ်ပေါင်းရာနဲ့ချီပြီးအမြင့်တွယ်နေတယ်ဆိုပေမဲ့လည်းကျွန်တော်ထင်တယ်ကလပ်ပြည်ကများဒီဟာစပြီးတော့ကျွန်တော်တို့နိုင်ငံကိုကူးလာသလားမသိဘူးအိန္ဒိယမှာဆိုရင်လည်းဒီကွန်းစားတဲ့အလေးထားတော်တော်လေးကြီးမားတယ်လေဟိုမြန်မာနိုင်ငံနဲ့တောင်မတူတဲ့သူကအကြီးအသေးတော်တော်လေးကောင်းတဲ့ကွန်းတွေကွန်းသီးတွေအထက်မှာထည့်တဲ့ပစ္စည်းတွေအစားပေါ့နော်တော်တော်လေးကိုအကြီးအသေးမြင်ကျွန်တော်ကိုယ်တိုင်လည်းအိန္ဒိယမှာနေလာတော့အိန္ဒိယမှာကွန်းစားကြတဲ့အလေးထားကိုကျွန်တော်လေ့လာမိပါဒါပေမဲ့တခုထူးခြားတာကအိန္ဒိယမှာကြတော့မြန်မာနိုင်ငံလိုကွန်းသွေးတွေကိုအဲ့ဒီအဆောက်အဦတွေပါတယ်လို့အဲ့လိုမျိုးရုပ်ပျက်ဆင်းရဲကြီးအများကြီးဖြစ်နေတာကိုကျွန်တော်တို့မတွေ့မိဘူးအဲ့တော့ကျွန်တော်စဉ်းစားမိတာကဟိုလူတို့ရဲ့အသိပညာနဲ့များဆိုင်မလားပညာပေးလုပ်ငန်းတွေကိုအရင်ဦးစားပေးလုပ်ပြီးတော့မှဒီဆိုင်နေပိတ်တယ်လို့စောစောကကိုတရားသွေးဆိုရင်တလို့မျိုးဒီကွန်းလုပ်ငန်းဟိုတဖြည်းဖြည်းချင်းဟိုပါပေါ့နော် face out လို့ပြောရမလားဒီတဖြည်းဖြည်းချင်းပြောနေသွားအောင်ကျွန်တော်တို့တခြားဟာတွေနဲ့တဖြည်းဖြည်းအစားထိုးလာရင်အဆင်ပြေမလားဆိုတာကိုစဉ်းစားကြည့်တာပါအဲ့တော့ဒေါက်တာအောင်မြင့်မော်ဘယ်လိုမြင်မိပါလဲခင်ဗျ
ဟုတ်ပါတယ်ကျွန်တော်တို့ဒီဟောနော်ကျွန်တော်တို့ဗမာလူမျိုးအနေနဲ့ဆိုတာအခုရှေးဦးရှေးမစပါဘောနော်ရှေးဦးရနေပုံမှာဒီကွန်ဆေးလက်ဖက်ဆိုတာရှိခဲ့ပါတယ်ဒါပေမဲ့လည်းဟောနော်ကျွန်တော်တို့ကဒီကွန်ဆာတဲ့အခါမှာကွန်တောက်ပိုင်းမှာဘောနော်ကျွန်တော်ဒီကွန်ဆာတဲ့အခါမှာအရင်တော့ကွန်ကြီးရထုံးရခွင့်ရတာမျိုးစားခဲ့တယ်ဘောစီဗမာစီရစားခဲ့တယ်ဘောနောက်ပိုင်းမှာကျတော့ဒီထူးခြားတဲ့ဒီစီးတွေကိုသုံးဆက်လာတယ်အဲ့ဒီစားသုံးသူတွေရဲ့ဘောနောက်စီကမဲ့ထွေးတဲ့ကိစ္စတွေဖြစ်ပေါ်လာတာအဲ့တော့ထွေးတဲ့ကိစ္စတွေဖြစ်ပေါ်လာတော့ကျွန်တော်ခုနလိုပေါ့နော်ဒီတန်းတွေမှာပဲဖြစ်ဖြစ်အုံနိုင်ရနေမှာပဲဖြစ်ဖြစ်ဒီတိကက်တဲ့တွေမှာပဲဖြစ်ဖြစ်ဓာတ်ငွေတွေမှာဆိုတာဒီရုပ်ဆိုးသွားတဲ့အဲ့ဒီအပြင်ပေါ့နော်ဒီကားပေါ်ကနေထွေးလိုက်တယ်ကားအမြင့်ပေါ်ကနေထွေးလိုက်တယ်ကားသေးသေးရဲ့မှန်နေမှာပေကုန်တယ်ဓာတ်ငွေဖြစ်လာတယ်ပေါ့နော်ဖြစ်လာတော့ဒီမွန်တွေးကြောက်မှုတို့ဖြစ်ပါတယ်ပေါ့နော်ဒီဟိုပဝဲကျေဝင်ကျင်းချမ်းမှုဖြစ်တယ်ဒီဝင်လေမှာဘလို့ဝင်ညမ်းမှုဖြစ်တယ်ဒါမျိုးကိုကျွန်တော်က short ချတယ်ဟုတ
်ကဲ့အဲ့ဒါ public campaign ဆရာဆရာ public campaign လုပ်ရောဆရာအဲ့လို TV တွေမှာကြော်ညာထိုးတာတို့လူတုအသိပညာမြင့်တင်ပေးမယ်လူတုအတွက်အကျိုးရှိမယ်တိုင်းပြည်အတွက်အကျိုးရှိမယ်ဒီလိုမျိုးကိုမစားကြဘူးတားမြစ်တဲ့ပုံစံမျိုးအဲ့လိုမျိုးတွေ sign board တွေနောက်ပြီးတော့ TV ကြော်ညာတွေ radio တွေကနေကြော်ညာတွေလုပ်ရောဆရာလူတုပညာပေးလုပ်ငန်းနေ
လုပ်တယ်မှာလုပ်တယ်မှာလေခင်ဗျာလုပ်တယ်မှာလေကျွန်တော် radio campaign မှာလေပေါ့နော်ခုနပြောတဲ့ဒီကိုရွယ်စေတနာမရှိဘူးဆေးစေတနာရှိတယ်နော်ဆေးတွေမှာကျွန်တော်ဘောနော်စားကားလို့ဆေးမျိုးဆိုလို့ရှိရင်ကျွန်တော်အရင်ကြားဘူးတာပေါ့နော်ကျွန်တော်တော့မစားဘူးပါဘူးဒီအဆုတ်ပေါ်မှာဒီစာကာကိုတင်လိုက်တယ်ဆိုလို့ရှိရင်ပေါက်ထက်ဒီ penetrate ပေါ့နော်ပေါက်ထွက်သွားတယ်လို့သူတွေပြောကြတယ်ဗျစာကာတလောက်ထိပြင်းတယ်ပေါ့နော်နောက်တစ်ခါကျွန်တော်တို့ပေါ့နော်အခုတုံးဆွလာတဲ့ဒီဗမာဆေးအပြင်ပေါ့နော်နောက်ကဒီ additional ဖြစ်လာတဲ့ပေါ့နော်ဒီ advanced ဖြစ်တဲ့ဒီဒီပညာပေါ်မှာမူတည်ပြီးတော့မှမူးအောင်ပေါ့နော်မူးအောင်ဆားလာတဲ့ဆေးတွေပေါ်မှာသူကပြဿနာတွေရှိလာတယ်ပေါ့သူတို့ရှိလာတဲ့အကြောင်းမျိုးကျွန်တော်တို့ကဒီပေါ့နော်ဒီမြမတာတော်၎င်းပေါ့နော်ဒီလေလံတော်၎င်းပေါ့နော်ဘာလို့ campaign တွေလုပ်တင်ပါလဲအဲ့ဒီပြင်ပေါ့နော်ဒါကကျွန်တော်တို့ကဒီသာတုံးတဲ့ဘက်ကပေါ့နော်နောက်တစ်ခါကိုင်းတိမှာဆိုလို့ရှိရင်လည်းခုနလိုပေါ့နော်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲကန့်တဲ့ချိန်နဲ့ကိုင်းတိမှာဟောကန့်ကနော်ကြွေပြားတော်မှာစားတယ်ကြွေပြားတွေနိုင်ငံတွေချန်ပီယံတွေကိုစားနေတာကျွန်တော် Facebook မှာကျွန်တော်တင်ပူပါတယ်ဒီတော့ဒီလောက်တော့မှဆိုးလို့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အာဂရွင်းမှာတော့နူးညံ့အာဂရွင်းမှာပေါ့နော်ဒီပြဿနာပေါ့နော်ဒီအန်ဒီရီတွေရှိနိုင်တဲ့ဟာမျိုးတွေဖြစ်လာနိုင်တယ်ဖြစ်လာနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီလေတိုင်းမှာပဲဖြစ်ဖြစ်ဒီမှာတာမှာပဲဖြစ်ဖြစ်နော်ဒီ MRTV ကိုပဲဖြစ်ဖြစ်ပေါ့နော်လေတိုင်းသတ်တဲ့ကျွန်တော်တို့လူကြီးတွေကိုပညာပေးတင်ပါတယ်အဲ့ဒီပြင်ပေါ့နော်ကျွန်တော်တို့ဒီအားလုံးမြင်သာအောင်ပေါ့နော် awareness program အနေနဲ့ပေါ့နော်ပညာပေးဖြစ်စဉ်တွေကျွန်တော်ဖော်ပြဆွေးနွေးတင်ပါတယ်အဲ့ဒီပြင် site book တွေပေါ့နော်ဒီ sponsor ချင်းဒီဘာလို့ကရင်းမှာကေတာဖြစ်စီဒီ sponsor ချင်းဒီအနေရရှိဒီဂန်နု site book တွေပေါ့နော်ကျွန်တော်တို့ကထူဖို့လိုတယ်ကျွန်တော်အပြင်ပေါ့နော်ဒီမယောင်းနဲ့ပိတ်တယ်ဆိုတော့ဒါတော့သူ့ရဲ့စီဝါရေးကိုဖန်တားနေတဲ့သဘောမျိုးပေါက်တယ်ပေါ့သူဘလောက်ရောရောပေါ့နော်စားသုံးတဲ့လူမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ကပါလေဒီရောင်းတာတပြည့်ပြည့်နဲ့ရက်တက်သွားမှာပဲအရင်တော့ကဒီမလို့1000ဝန်းရောင်းရတယ်ဒီနေ့မှ100ဝန်းရောင်းရတယ်ပေါ့နော်ဝယ်လူအားပေါ်မှာမကြည့်ပြောမှာဆိုရောင်းအားရှိလာတာပေါ့ဒါကြောင့်ဝယ်လူအားဒီဝယ်စားတယ်ပေါ့နော်ကိုဒီကိုစူးမားပေါ့နော်ဒီစားသုံးသူတွေဒီဒါကိုအန္တရာယ်တွေကြောက်ပြီးတော့မှ short ချလာတယ်ဆိုလို့ရှိရင်ကျောင်းလူအားမှာလည်းတစ်ဖက်ကကြပါတော့ပါ
ဟုတ်ကဲ့ဆရာ now follow up တခုလေးကျွန်တော်တော်တော်လေးပဲဖြည့်ပြပါအဲ့တော့ဟိုအစိုးရကရောရန်ကုန်တိုင်းဆိုရင်ရန်ကုန်တိုင်းဒေသကြီးအစိုးရကဘယ်လိုညွှန်ကြားချက်ထုတ်ထားပါသလဲဆရာတို့ရန်ကုန်မြို့တော်စီမံသားရေးကော်မတီကို
ကျွန်တော်တက်တော့ရောက်တယ်ဗျာကျွန်တော်တိတိကျကျတော့ကျွန်တော်မသိသေးဘူးနော်ဒါပေမဲ့လည်းကျွန်တော်ဒီပေါ့နော်ဒီ Facebook ဆာမျက်နှာမှာတွေ့တာတော့ဒီ concert ချင်းကိုပိတ်မယ်ဘယ်လိုကျောင်းနာတွေပိတ်မယ်ဆိုတော့ဒီလိုလာတယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကဘာဟိုနော်တကယ်ပေါ့နော် actual ပေါ့နော်ဒီ current situation မှာလုပ်တင်တာတော့ကျွန်တော်တို့ကဗာလဲဒီ annual ရှိတယ်ဆိုတော့ကျွန်တော်အရင်ဆုံးချပြရမယ်ဆွေးနွေးရမယ်ဆွေးနွေးပြီးတော့မှပြည်သူတွေပေါ့နော်စားသုံးဟိုပြည်သူတွေမှာပေါ့နော်စားသုံးတဲ့လူရှိတယ်မစားတဲ့လူရှိတယ်စားတဲ့လူပေါ်မှာကိုယ့်ရဲ့ဒီဘယ်လို annual ရှိတယ်ထုံးဒီဘယ်လို annual ရှိတယ်နောက်တစ်ခါခုနကွန်ကြီးဒီဘလိုအနေရရှိတယ်သူနဲ့ဖက်ဆက်စားတဲ့ဗမာစီဒီအနေရရှိတယ်စာကားဒီအနေရရှိတယ်92ဒီအနေရရှိတယ်ဆိုတော့ဒီအနေရတွေကိုအရင်ချပြပြီးတော့မှစားသုံးမှုဘက်ကနေတော့မှရှော့ပြီးစားသုံးတဲ့အစီအစဉ်မျိုးဆောင်ရွက်တင်ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအခုကျွန်တော်လေလိုက်ပေါ်မှာဆွေးနွေးဖို့အတွက်ကိုကျော်စိုးဖိတ်ခေါ်ကြပါတယ်ခင်ဗျကိုကျော်စိုးရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုကျော်စိုးရေလိုရင်းတူရှင်းလေးဆွေးနွေးပေးပါခင်ဗျ
အာဟုတ်ကဲ့ကွန်ရာကဗျာဒီကကျွန်တော်အရှင်းနဲ့ရှင်းပြီးတိုင်းမာရေးတစ်ခုရှိမယ်နောက်တစ်ခုကပေါင်းရင်းရင်းနဲ့တစ်ခုရှိမယ်အဲကျွန်တော်အဲ့လိုမြင်တော့ဒီကွန်ရာကိုပိတ်ပင်တယ်ဆိုတာတော့ကျွန်တော်လိုတော့လွားတယ်ဒါပေမဲ့အရှင်းဆုံးနေသေးတယ်တော့မြင်တယ်ကျွန်တော်တို့ကွန်ဖြူစင်းနိုင်ငံတွေမှာဒီ line business တွေနဲ့ဆက်ဆက်တယ်ဆိုတော့ဒါကိုအရင်မိခုနေရတယ်ဆိုတော့ဒါချက်ချင်းပိတ်ပင်လိုက်တယ်ဆိုလို့ရှိရင်တော်တော်လေးဟိုစင်ရသားတွေဝင်ဝင်နေတဲ့လူတွေအတွက်အခက်အခဲရှိသွားမယ်ဒီ coin တွေထွေးတဲ့ဟာညစ်ပတ်တာသုံးဝင်ညစ်ပတ်တာဟာအမှန်ပါပဲဒီ time လို့မလေးတော့မှာတော့မှဒီ line ဘေးမှာ coin တွေကိုပြောနေရိုးရိုးတွေတော့မှာထွေးလို့ရှိရင်ဒါဟာညစ်ပတ်တယ်ရန်ဆိုင်တဲ့အယူဆဆိုပြီးတော့ရှိတော့ဗျာ
ဒီကွန်းကွန်းရကိုပိတ်ပင်တာတဲ့ဟိုစီးနေကံအပိုက်ပြတ်တာကိုအရင်နည်းနည်းဟိုဥစားပေးတင်တယ်လို့မြင်တယ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုကျော်စိုးကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးခြင်းတဲ့ကျွန်တော်တို့ကိုချစ်မြင့်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဝန်တွင်မျိုးကကိုချစ်မြင့်ရှိပါလားခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့မြင်ရတဲ့အရာကတော့စိတ်ပိုင်းနဲ့ရုပ်ပိုင်းနဲ့မကူလို့နေလို့ဖြစ်နေပြီးလာတဲ့ခါကျတော့ကျွန်တော်တို့အပေါင်းနဲ့ရပဲဖြစ်ဖြစ်အတူယူမှလို့ပဲဖြစ်ဖြစ်ဒီလို စကားကနဲ့ဝိုင်းဝိုင်းစိုင်းစိုင်းနဲ့ကျွန်တော်တို့စွဲစီတဲ့အချိန်ကမြတ်စွာစားတော့တယ်ခါကျတော့စွဲစီတော့ပေါ့အဲ့စွဲစီတဲ့ဟာကိုကျွန်တော်တို့ဖော်မလဲမစွဲတဲ့လူမစားတဲ့လူကတော့အလက္ခဏာငွေကျုံနေတယ်လို့ပဲမင်းမျိုးစရာဒါပေမဲ့လို့စားတဲ့လူဘက်ကကြည့်တော့လေဆွဲတလန်းလန်းနဲ့စားနေတယ်ပေါ့ဆရာအဲ့လူဟာကိုစိတ်ပိုင်းရုပ်ပိုင်းနဲ့စိုင်းတဲ့ဟာကိုကျွန်တော်တို့ကဘယ်လိုလုပ်
လည်းဖွဲ့စည်းပြီးနေတယ်လေကျွန်တော်တို့ပြည်ညာကိုပြည့်စင်နေတော့ကကျွန်တော်တို့ထိတ်ဆုံးတော့ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့လည်းဒီလိုကွန်ဆာချင်းဘေးရဆိုးကျိုးတွေကိုကျွန်တော်တို့ဆရာဝန်တွေနဲ့စိတ်တင်ဆိုင်နေတဲ့တကွာဒီဆိုင်မှမှတုဒိသနာကိုကျွန်တော်ချေချေပြန့်ပြန့်လုပ်ပြီးတော့ဒီလိုလုပ်တယ်လို့ကျွန်တော်ထင်တယ်ပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဦးချင်းမြင့်ကျွန်တော်တပါတဲ့ကျွန်တော်တို့ရှီကိုစာရေးဆက်သွယ်ထားကြတဲ့ဆွေးနွေးထားတဲ့ဟာလေးတွေကိုလည်းကျွန်တော်တို့ဖတ်ပြကြမယ်ကိုရနိုင်ရင်ကျွန်တော်တို့ကိုဟာဟာရဲ့ Facebook ပေါ်မှာရေးထားတဲ့ခါလေးကိုဖတ်ပြပေးပါအောင်။
ဟုတ်ကဲ့ပါဒီလိုပါ။ကျွန်တော်တို့မြန်မာနိုင်ငံရဲ့လူဦးရေတန်း60ဝန်းကျင်မှာတဲ့မွေးဆေးဝါး32ဆယ်တန်းရှိပါသလား။မရှိဘူးလို့ကျွန်တော်ယူဆပါတယ်။မွေးဆေးဝါးထုတ်လုပ်မှုနဲ့32ကိုပဲအစိုးရတက်တက်ပပြအောင်မနေနိုင်ခဲ့ပါဘူးတဲ့။လက်နက်ကင်တိုင်းသားအဖွဲ့အစည်းတွေရှိနေသေးပါတဲ့အခုဆိုးရလဲနေနေနိုင်မယ်မထင်ပါဘူးတဲ့ထိုနည်းတူစွာမြန်မာနိုင်ငံရဲ့လူဦးရေထောက်ဝနီးပါးမှာ900စားသုံးမှုကိုဆွဲလန်းနှစ်ချိုက်နေတဲ့သူတွေများပါတယ်လက်ရှိအဆိုရအနေနဲ့ပညာပေးဆွေးနွေးပြီးတော့900စားသုံးမှုရောပါအောင်လုပ်ချင်းစီကမ်းမဲ့ကွန်တရီထွေးတဲ့သူတွေကိုတင့်လျော်သောဥပဒေနဲ့ပြဋ္ဌာန်းပြီးတော့ထိရောက်စွာရည်ယူမှုတွေလုပ်ချင်းအများပြည်သူရင်ယထားများကိုတဲ့မှန်လုံအခွန်ရင်ဖြစ်အဆင့်မြင့်တင်ပြီးတော့ရင်အထားတွေပေါ်မှာကွန်တရီထွေးတာတွေရော့ပေါင်းအောင်ဆောင်ရွက်ချင်းအများနဲ့ဆိုင်တဲ့နေရာမှာကွန်တရီထွေးတဲ့သူတွေကိုလက်ပေးလက်ယူမရှိသေးပဲဖန်စီရေးအဖွဲ့များဖွဲ့ကလက်ကင်းများဖြင့်ချက်ချင်းဆောင်ကြည့်အရေးယူတန်ရိုက်မှုများပြုလုပ်ချင်းကွန်ရဆိုင်များအားကွန်ရရောင်းချမှုအပြင်ကွန်တရီထွေးရန်ဘူးသို့မဟုတ်အိတ်များကိုပါဝန်ဆောင်မှုပေးခိုင်းစေခြင်းစနစ်တကျရှိစေရန်ကွန်ရဆိုင်တိုင်းအားစီးရင်ကောက်ယူပြီးသတ်မှတ်စည်းကမ်းများထုတ်ပြန်ပြီးတော့ဆိုင်လိုင်စင်ပြုလုပ်ပေးကစည်းကမ်းနဲ့မညီညွတ်တဲ့ဆိုင်များကိုထိရောက်စွာအရေးယူခြင်းအသက်18နှစ်အောက်ကျောင်းသားလူငယ်လူရွယ်များအားရောင်းချမှုကိုပိတ်ပင်တားဆီးပြီးစားသုံးမှုကိုတွေ့ရှိကမည်သည့်ဆိုင်မှဝယ်ယူစားသုံးသည့်ကိုစုံစမ်းအရေးယူခြင်းအစရှိသဖြင့်ထိတ်ကုန်မှုများဖြစ်တာကွန်ရစားသုံးမှုရောပါအောင်ကနဦးအကောင့်ထဲပေါ်ဆောင်ရွက်တင်ပါတယ်တဲ့စားသုံးမှုကိုချက်ချင်းရတတ်အောင်ကွန်ရမစားရကွန်ရဆိုင်မရောက်ရဆိုပြီးလုံးလို့မရပါတဲ့အဲ့လိုလုပ်ရင်ကွန်ရစားသုံးသူများရဲ့လူခွင့်ရကိုပိတ်ပင်တားဆီးသလိုဖြစ်ပြီးတော့လက်ရှိကျင့်သုံးနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့လည်းဆန့်ကျင်ဘက်ဖြစ်နေတယ်ဆိုပြီးတော့သူကယူဆတယ်ဆိုပြီးတော့ပြောထားတာဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့နောက်ထပ်ဒီ Facebook စာမျက်နှာပေါ်မှာပဲကျွန်တော်ရေးထားတဲ့တော်ရရှင်ကျော်မျိုးရဲ့စာကတော့ကျွန်တော်လည်းကွန်ဆပါတယ်တဲ့ဗမာစင်းနဲ့ပါစီကန်လေးကအရေးကြီးပါတယ်တဲ့အရေးပြရလဲကက်မီကယ်ဓာတုပစ္စည်းတွေကိုသိစင်နိုင်တဲ့အထည်ဖြစ်ပါတယ်တရုတ်စားတောက်ကုန်တွေ FDA ခွင့်ပြုမဲ့ပစ္စည်းအလုံးအချိုရည်အကင်းတွေမစားတာတောင်အညော်နှက်စီအချိုမုန့်နဲ့စည်းဆိုင်တွေကပိုအရေးကြီးပါတယ်တဲ့ပညာရေးနဲ့ပတ်သက်ပြီးတော့ကျောင်းတွေလိုအပ်ချက်လိုက်ကြည့်ပေးပါတဲ့ကျွန်တော်တို့အတွက်အရေးမကြီးပါဘူးနောင်လာနောက်သားတွေအတွက်သမိုင်းလေးရေးပေးပါဆိုပြီးတော့ပြောထားပါတယ်ခင်ဗျဆိုတော့အခုကျွန်တော်လေလိုက်ပေါ်ကိုကိုအောင်တိုးရောက်လာပါပြီခင်ဗျကိုအောင်တိုးလိုရင်းတိုးရှင်းများများလေးဆွေးနွေးပေးပါခင်ဗျ
အော်ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ဒီမောဟဘက်ကလေကျွန်တော်တို့ကကွန်ဆိုက်တောင်းလို့ပါအခုလိုရတဲ့လမ်းမယ်ဆိုလို့ရှင်ကျွန်တော်တို့ဒီမှာမောဟမြို့နယ်ထဲမှာဆိုလို့ရှင်ကွန်ဆိုက်တဲ့တောင်းလို့တော်တော်များများလက်ရှိပါတယ်အဲ့တော့အဲ့လိုမိခိုစားတောင်းနေတဲ့ပြည်သူလူထုတရားလုံးနေတယ်လုံးဝလက်ခံနိုင်နေမဟုတ်ဘူးဆိုတော့ကျွန်တော်တို့ကနည်းနည်းလေးလာမိတော့ကတော့ပြီးတာပေါ့လေအဲ့တော့ခေါကကိုကျော်စိုးပြောသလိုအများကလုံးဝမဟုတ်တောင်းမယ်နည်းနည်းလေးတော့အချိန်ပေးဖို့တော့တင်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကိုအောင်တိုးတော့ဘလို့ကြားထားတာလဲခင်ဗျအခုကဥပဒေအရတိတိပပထွက်တယ်ဆိုရင်ဘယ်ချိန်ဘယ်တော့ကိုရက်မယ်ဆိုတာတော့ကျွန်တော်တို့မကြားရသေးဘူးတသက်မမတ်လေဆိုတော့ကိုအောင်တိုးတို့အနေနဲ့ဘလို့များကြားထားတာလဲ
ဟိုကျွန်တော်တို့အခုကြားတာကတော့လေကွန်ပါပြောက်ကြီးလုတော့မှာအဲ့တော့ကျတော့ site ဖို့ရာအတွက်စဉ်းစားကြအောင်ပါအဲ့လိုဟိုဘေးစကားတွေရောဒီလို Facebook တွေကရောပုံတက်တာဆိုတော့ကျွန်တော်တို့အခုကွန်ဆိုက်တောင်းမှုအနေနဲ့ဆိုက်ရမလို့လို့မဆိုက်ရမလို့လို့ရှေ့တိုးချက်ကြီးလုံးဝမလို့လို့ဖြစ်နေတဲ့ခါကျတော့ဒီမှာရှိတဲ့အလို့သမားတွေရော ဆော့ဆိုင်တဲ့တောင်သူတွေရောဒူရောဒူရောဒူရောဒူရောနဲ့တကယ်လို့မရက်သွားခဲ့မယ်ဆိုလို့ရှိရင်ဒီမိုးဝခရိုင်ရတော်မြို့နယ်ထဲမှာရှိတဲ့မြို့နယ်တဝက်လောက်ဟာဆိုရင်အလုံးလက်မဲ့တွေတော်တော်များလာမယ်လို့တော့ကျွန်တော်ထင်တာပဲကြ
။ဟုတ်ကဲ့ခင်ဗျာ။ကွန်တိုဝင်ဆွေးနွေးပြတာကျေးဇူးတင်ပါတယ်အခုတကယ်လို့များကွန်မဆိုင်ပဲနဲ့တခြားဟာပြောင်းဆိုင်မယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတဘောကဥပမာတခြားဟိုအတိအနာမဲ့ဖြစ်ဖြစ်ဆန်စဘာပဲဖြစ်ဖြစ်ပေါ့နော
်ကျွန်တော်တို့ဘက်ကလေအခုဟိုမိုးကောင်းရေရှားလေစဘာအဆိုင်လို့ကလုံးဝမဖြစ်နိုင်ဘူးကြာအဲ့တော့ကြတော့ကျွန်တော်တို့ဒီဘက်မှာရှိတာတလခါပဲအကူကြီးရှိတာပေါ့ဒါပေမဲ့အချိန်လေးပြင်းတော့ကောင်းလာပေါ့ဗျာတချင်းဒီစည်းတင်တာတော့တရက်တူအလူလေးဆိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နေဒီကွန်လေးပဲကြည့်ရရေးလေးနဲ့ညှိပေါ်ပြီးတော့ကွန်ဆာတိုင်နဲ့လေ
ဟုတ်ကဲ့
အဲ့လိုပြီးတော့ရေးမရရယူပြီးတော့တုံနေရတဲ့ဟာလေးကိုဒီမြို့နယ်တဝက်လောက်မှာရေတော်မြို့နယ်တဝက်လောက်ကဒီကွန်နဲ့အုံဝေးဝမ်းတော့ပြနေကြတာပါဟု
တ်ကဲ့အဲ့
တော့ကျွန်တော်အစိုးရအခုပြောချင်တာကတော့အချိန်ပေးဖို့ပေါ့ဗျာ
အစိုးရင်ကြတဲ့အတန်တရားပုံများတယ်ပေါ့ဆိုတော့ကိုသေးဟာသွေးအမြင်အောင
်အဓိကတော့ဆွေးအောင်အနေနဲ့ဒီလိုမျိုးမိန်ထုတ်ပြီးတော့ဟိုဝေဝေဝဝကန်တွေ့တာတဲ့ဆိုရင်ဒီပညာရှင်တွေပါဝင်တဲ့လူတွေဟလာဆရာဝန်တွေကွန်ဆာတဲ့လူတွေကွန်ရောက်တဲ့လူတွေအထိုက်တဲ့ပါတဲ့ကျွန်တော်ဖော်ရမ်တစ်ခုလုပ်တဲ့လေအဓိကတော့ကွန်ဆာကျွန်တော်တို့ဘယ်ကတွေဘယ်ဟိုကက်တဂရီထဲမှာထည့်မလဲအဲ့ရတူဆေးလေးတို့လို့ထားမလားအဲ့လိုအရင်ဆုံးကျွန်တော်သတ်မှတ်ချက်တစ်ခုမက်ရှာလုပ်လိုက်ရ
တယ
်လုပ်လိုက်ပြီးတော့မှသူ့ကိုကျွန်တော်ဥပဒေတစ်ခုနဲ့တစ်ခုသတ်မှတ်ပြီးတော့တစ်ဖက်ကလည်းလောက်ရမှာပေါ့ဗျာ
ဒါကို
ကျွန်တော်တို့ software ဆက်ချင်းနဲ့အောင်ဟိုမတုံးတင်ဆိုလဲမတုံးတင်ဆိုတာပြည့်တသားပြောဖို့အတွက်ကျွန်တော်တို့သူ့အစ်စင်ကန်းသူ့သတ်မှတ်ပေးဖို့အတွက်ကိုအထူးအရင်တစ်ဖက်မှလုပ်ပြန်တယ်နောက်တစ်ဖက်ကလည်းဒီကျွန်တော်တို့
ဟုတ်ကဲ့ပြည့်တသားအချိန်မရှိတော့လို့ပါဟုတ်ကဲ
့ဒီဘာဘီခိုးတဲ့လူတွေဟုတ်ကဲ့အားလုံးကိုပြည့်လည်နိုင်တဲ့ဒီလမ်းတစ်ခုကိုလည်းသူတို့ရှာပေးဖို့အချိန်ပေးဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပါဝင်ဆင်းနေကြတဲ့အတွက
်ကိုယ်စားဝင်လိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါ။ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါဖြစ်ပါရရှင်။တနင်္ဂနွေနေ့ညနေပိုင်းမှာတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းမြမပြည်ကပေးစာဥအောင်မြင့်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့သတင်းတောက်အမှတ်စုစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရပါပါ။ကုမနပိုင်းအစည်းအဝေးဆုံးသက်ခင်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါအောင်မရှင်
။ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာနာမည်ကြီးလက်ဝေချန်ပီယံမိုဟာမက်အလီနဲ့ပတ်သက်ပြီးစနေနေ့မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းတို့ကဦးဆောင်ပြီးအမှတ်ရပွဲတွေကိုပြောကြားခဲ့ကြပါတယ်။လက်ဝဲအကြောင်းမတူလည်းဖြစ်လူသားချင်းစာနာမှုနဲ့အရက်ဖက်လူခွင့်လှုပ်ရှားသူတူလည်းဖြစ်တဲ့မိုဟာမက်အလီဟာအသက်84နှစ်ရှိပြီဖြစ်ပြီးတောက်ကြံလေးကဆေးရုံမှာကွယ်လွန်ခဲ့တာပါသမ္မတအိုဘားမားကရဲရဲတပ်အလီကိုနယ်ဆန်မန်ဒဲလာတို့မာတင်လူသာကင်းဂျူနီယာတို့နဲ့ခိုင်းနိုင်ပြီးအလီဟာကဘာကိုကင်လှုပ်ခဲ့တယ်လို့သူ့လောက်ရက်ကကဘာကြီးကိုပိုးပြီးကောင်းမွန်လာစေတယ်လို့ညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်ကလေးတွေကိုအနိုင်ကျင့်ဆော်ကားတယ်လို့ဆွဆွဲခံရတဲ့ဖုန်းတော်ကြီးတွေနဲ့ပတ်သက်လို့ကင်တွေဖြစ်ရှင်းရမှာရိုမန်ကက်သလစ်ဂိုင်းုပ်ဖုန်းတော်ကြီးတွေနဲ့ပေါ့ပေါ့ဆတ်ဆတ်လှုပ်ဆောင်တာမျိုးတွေ့မယ်ဆိုရင်တာဝန်ကနေဖယ်ရှားဖြစ်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကအမိန့်ထုတ်ပြန်လိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့အငင်းပွားနေတဲ့ကျွန်းတွေထဲမှာတရုတ်ဖက်က CIA အရစင်ခုံမှုတွေကိုဆက်ပြီးလုပ်နေမယ်ဆိုရင်တရုတ်နိုင်ငံဟာအထူးကြံဖြစ်ဖို့ကိုယ်တိုင်ကိုခတ်တာမျိုးကြုံရနိုင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီး Ash Carter ကစနေနေ့မှာပဲပြောကြားလိုက်ပါတယ်တောင်တရုတ်ပင်လယ်ပြင်ထဲမှာသူတို့ပိုင်နေဆိုပြီးတရုတ်ကပြောဆိုမှုတွေအပေါ်ဖိလစ်ပိုင်နိုင်ငံရဲ့တိုင်တန်းမှုရနိုင်ငံတကာကဂျာဝင်နှိမ့်နှိုင်းဆောင်ရွက်အဖွဲ့ဆုံးဖြတ်ချက်ကိုအတိမတ်ပြုလက်ခံမှာမဟုတ်တဲ့အကြောင်းစနေနေ့မှာပဲတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဒီမှုကကုလသမဂ္ဂခုံတမာရီအဖွဲ့ကစီရင်ပိုင်ခွင့်မရှိဘူးလို့တရုတ်မျိုးသားကာကွယ်ဝန်ကြီးဌာနရဲ့နိုင်ငံခြားရေးအညွှန်းကြားမှုရေးတဲ့ဗိုလ်ချုပ်ကြီးကပြောပါတယ်
ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစည်းအဝေးထုတ်လွှင့်ရေးဘူးကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အသံလွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.